to the Voice of America in Burmese.
မင်္ဂလာညချမ်းပါတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဧပြီလ18ရက်ပို့ဒဟူနေ့ညဘက်9:00နာရီ20မိနစ်အစီအစဉ်တွေစတင်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းဒိုမီတာ25 31 32နဲ့52တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်ရှင်။ကျမနန်းလောပါအခုညပိုင်းအစီအစဉ်တွေတောင်းယူတင်ဆက်သွားမှာပါ။
ကျွန်တော်လင်းပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ American Bow ထောက်လိုင်း Agency CIA ကြီးကမြောက်ကိုရီးယားကောင်ဆောင်နဲ့ပြည်ဝမ်းမြို့တော်မှာလက်ဝဲတွေ့ဆုံတဲ့အကြောင်းသမ္မတ Trump ကတည်ပြလိုက်ပါတယ်။စီးရွေးနိုင်ငံမှာဒါရုလက်နက်သုံးတက်ခတ်ခဲ့တယ်လို့တန်တရားရှိနေတဲ့ဒူမာမြို့အခြေအနေကိုထောက်လန်းမှုသွားတဲ့ကုလသမဂ္ဂလူညွေးရေးအဖွဲ့ပြစ်ခတ်ခံခဲ့ရပါတယ်။ဒီလိုထိတဲရောက်နိုင်ငံတကာသတင်းတွေကိုတော့မမျှသစင်အောင်နဲ့တူညီညွတ်ပေးသွားမှာပါ
။ကောင်းပါပြီရှင်။ကချင်ပြည်နယ်ကစီးရေးပဋိပက္ခအတွင်ပိတ်မိနေတဲ့ဒေသခံပြည်သူတွေလွတ်မြောက်ရေးနဲ့အရေးပေါ်အကူအညီထောက်ပံ့ရေးတွေလှုံ့ဆော်ပေးဖို့ကချင်ပြည်နယ်အမျိုးသမီးများကွန်ရက်အဖွဲ့ကနေကချင်ပြည်နယ်ဝန်ကြီးချုပ်ကိုတိုက်တွန်းတောင်းဆိုလိုက်တဲ့သတင်းမှာကတော့
ဟိုဒီမှာဟိုဒုက္ခဒီဒီက KAD ကဝီဒီအဲ့ဆမ်တော်သားနဲ့အဲ့ဂျာမန်ညံ့နဲ့အဲ့ဆမ်တော်သားတွေကလည်းလက်ကြည့်လိုက်ချိုးနေတယ်ဆိုတော့
စစ်ဘေးရှောင်တူပြောသွားတာပါရှင်အပြည့်စုံကတော့မကြခင်တင်ပြပေးပါမယ်ဒီနောက်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံရိုဟင်ဂျာဒုက္ခသည်စကန်ရှီယာဖက်ကိုမကြခင်ဝင်လာမယ်လို့ခန့်မှန်းထားတဲ့မုတ်တုံရာသီမိုဒန်ကြောင့်အကူအညီပေးရေးအလင်းမြန်ပြင်ဆင်နေတဲ့တဲ့တဲ့နိုင်ငံတကာသတင်းမှာတော့မိသားစုတွေကခင်ဗိုးနဲ့သားအမေရိကန်သမ္မတတွေအဖြစ်ရွေးချယ်ခံရသူလည်းဖြစ်တဲ့အင်္ဂါနေ့ကပဲကွဲလွန်သွားတဲ့သမ္မတကတော့ဟောင်းဘာဘရာဘုတ်အကြောင်းသတိတောင်းကြားမှာဖြစ်တယ်လို့ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားမှာပါအခုအရင်ဆုံးတော့ဒီကနေ့ညဖက်နောက်ဆုံးရသတင်းတွေကိုကိုအောင်လင်းဦးနဲ့မမသစင်အောင်တို့ကပြောပြပေးကြပါအောင်ရှင
်အမေရိကန်ဘူထောက်လိုင်းအေဂျင်စီ CIA ကြီးကမက်ပွန်ပီယိုဟာမြောက်ကိုရီးယားကောင်ဆောင်ခင်ဂျွန်ဟွန်နဲ့ပြည်ရန်မျိုးရမှာလက်ဝတ်တိုးဆုံကြောင်းသမ္မတဒေါ်နယ်ထရန့်ကဒီနေ့မှာပဲအတည်ပြုပြောဆိုလိုက်ပါတယ်တိုးဆုံမှုချေချေမမရှိခဲ့ကြောင်းနဲ့ဆက်ဆံရေးကောင်တိဆောက်နိုင်ခဲ့ကြောင်းလည်း Twitter လူမှုကွန်ရက်ကနေသမ္မတကပြောဆိုလိုက်တာပါထိပ်သီးတိုးဆုံမှုစီစဉ်နေကိုညှိနှိုင်းနေဆဲဖြစ်ပြီးနျူကလ িয়ার ကိမဲ့ရေးကကဘာကြီးတွေရောမြောက်ကိုရီးယားတို့ပါကြီးမားတဲ့ကိစ္စတစ်ခုဖြစ်ကြောင်းလည်းပြောဆိုခဲ့တာပါအမေရိကန်နဲ့မြောက်ကိုရီးယားတို့ကြားအမြင့်ဆုံးအဆင့်ဆွေးနွေးမှုတွေရှိခဲ့ကြောင်းသမ္မတ Trump မနေ့တုန်းကလည်းပြောခဲ့ပေမဲ့အသေးစိတ်ကတော့မပြောခဲ့ပါဘူးဖလော်ရီဒါပြည်နယ်ကသမ္မတရဲ့အပန်းဖြေရိတ်တာမဟာလာဂိုမှာမနေ့တုန်းကတွေ့ဆုံခဲ့တဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကတော့မြောက်ကိုရီးယားကောင်ဆောင်နဲ့တွေ့ဆုံမဲ့သမ္မတ Trump ရဲ့ဆုံးဖြတ်ချက်ဟာတတ်သိရှိရလို့ရဖြစ်ကြောင်းချီချူပြောဆိုခဲ့ပါတယ်စီစဉ်တွေချေချောမောမောဖြစ်နေမယ်လို့ခံမရတဲ့အတွက်ထိတ်သီးတွဲဆုံမှုဟာဇွန်လဆန်းတမမဟုတ်ဒင်းတိုင်ငယ်မှာဖြစ်နိုင်ကြောင်းလဲသမ္မတ Trump ကပြောဆိုထားတာပါချေချောမောမောမဖြစ်ပဲတွဲဆုံမှုတွေဖြစ်မလာတာမျိုးလဲကျုံဟောနိုင်တယ်လို့ဒီလိုဖြစ်လာခဲ့ရင်လဲအရင်တုန်းကလိုပြင်းထန်တဲ့ရည်တည်ချက်မျိုးတွေနဲ့ဆက်လက်ရည်တည်သွားမှာဖြစ်တဲ့အကြောင်းလဲပြောဆိုခဲ့ပါတယ်မြောက်ကိုရီးယားနဲ့ထိတ်သီးတွဲဆုံမှုအတွက်မြောက်ကိုရီးယားနဲ့အဆင့်မြင့်တဲ့ဆွေးနွေးမှုတွေရှိနေတဲ့အကြောင်းဂျပန်ဝန်ကြီးချုပ်နဲ့တွဲဆုံပြီးတဲ့နောက်မှာပဲသမ္မတ Trump အတည်ပြုပြောဆိုခဲ့တာပါဒါပေမဲ့လဲသမ္မတ Trump နဲ့မြောက်ကိုရီးယားကောင်ဆောင်တို့ကြားတရားပြောဆိုတာမျိုးတော့မရှိတဲ့အကြောင်းအင်ပီရိုပြောခဲ့ရသူဆာရာဟက်ပီဆန်ဒါစ်ကနောက်ပိုင်းမှာပြောဆိုခဲ့ပါတယ်။အမေရိကန်နဲ့ဒေသရင်းကမဟာမိတ်တွေအတွက်ချင်းချောက်မှုတွေကြီးထွားလာနေတဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်တွေအဆုံးသတ်နိုင်ရည်ရွယ်ပြီးဇွန်လဆန်းမှာသမ္မတထရန့်ဟာမြောက်ကိုရီးယားကောင်ဆောင်နဲ့တွေ့ဆုံမှုစီစဉ်ထားတာပါ။သမ္မတထရန့်နဲ့တွေ့ဆုံမှုမတိုင်ခင်ဒီလဧပြီလ29ရက်နေ့မှာတောင်ကိုရီးယားသမ္မတမွန်ဂျေအင်းဟာလည်းမြောက်ကိုရီးယားကောင်ဆောင်နဲ့ထိပ်တီးတွေ့ဆုံမှုစီစဉ်ထားပါတယ်။
စီးရီးယားနိုင်ငံမှာဓာတုလက်နက်သုံးတိုက်ခိုက်ခဲ့တယ်လို့တန်တရားရှိနေတဲ့ဒူမာမြို့အခြေအနေကိုထောက်လန်းဖို့သွားတဲ့ကုလသမဂ္ဂလုံခြုံရေးအဖွဲ့ကိုပြစ်ခတ်ခံခဲ့ရကြောင်းနှိဆက်သူတွေက VOA ကိုပြောပါတယ်။အဖွဲ့ဝင်တွေထိခိုက်ဒဏ်ရာရတာမျိုးတော့မရှိခဲ့ပဲဒမတ်စကတ်မြို့တော်ကိုပြန်လာခဲ့ကြတယ်လို့လည်းဆိုပါတယ်။ဒီလဆန်းပိုင်းတုန်းကလူပေါင်းဒါဇင်နဲ့ချီတေဆုံးခဲ့ရတဲ့တိုက်ခိုက်မှုမှာဓာတုလက်နက်အသုံးပြုခဲ့မှုရှိမရှိဆိုတာစုံစမ်းစစ်ဆေးမဲ့ဓာတုလက်နက်တားဆီးရေးနိုင်ငံတကာအဖွဲ့OPCW ကတော့ဒူမာမျိုးကိုဝင်ခွင့်ရဖို့စောင့်ဆိုင်းနေရဆဲပါနိုင်ငံတကာကကြွမ်းကျင်သူတွေအခင်းဖြစ်ရနယ်မြေကိုရောက်မရောက်မနေ့တုန်းကလည်းရှုပ်ထွေးမှုတွေပေါ်ပေါက်ခဲ့ပါတယ် OPCW ရဲ့အချက်လက်ရှာဖွေရေးအဖွဲ့ဟာဒူမာမျိုးကိုရောက်လာခဲ့ကြောင်းစီးရီးယားအစိုးရရုပ်မြင်သံကြားဌာနနဲ့တန်ခမောက်ဖြူအရေးပေါ်ကဲဆဲရေးအဖွဲ့တွေကမနေ့တုန်းကတီးခြားစီတီးပြုတ်ပြောဆိုခဲ့ကြတာပါဒါပေမဲ့လည်း American နိုင်ငံသား၏ဝန်ကြီးဌာနပြောခွင့်ရသူ Heather Nowot ကတော့အချက်လက်ရှာဖွေရေးအဖွဲ့မြို့ရဲကိုမရောက်သေးဘူးလို့နားလည်ထားကြောင်းပြောဆိုခဲ့ပြီးမနေ့တုန်းကထွက်ပေါ်ခဲ့တဲ့သတင်းတွေကိုပယ်ချခဲ့ပါတယ်။ Syria နိုင်ငံကဓာတုလက်နက်ထုတ်လုပ်မှုနဲ့ဆက်နွယ်တဲ့နေရာတွေကိုပြစ်မှတ်ထားပြီး American, Britain နဲ့ပြင်သစ်နိုင်ငံတွေကမစ်ဆိုင်ဒုံးတွေနဲ့တိုက်ခိုက်ခဲ့တဲ့စနေနေ့မှပဲ OPCW အဖွဲ့ကစုံစမ်းစစ်ဆေးသူတွေရောက်လာခဲ့တာပါ။ဒါပေမဲ့လည်းဒမတ်စကတ်မြို့တော်အနီးကဒ ဒူမာမြို့မှာဒီလ9ရက်နေ့ကဓာတုအစိတ်ဓာတ်ငွေနဲ့တိုက်ခိုက်ခံခဲ့ရတယ်လို့တန်တရားရှိနေတဲ့နေရာကိုတွားရောက်ဖို့စုံစမ်းစစ်ဆေးသူတွေကိုအစောပိုင်းမှာခွင့်မပြုခဲ့ပါဘူး။စုံစမ်းစစ်ဆေးသူတွေရဲ့လုပ်ငန်းတွေပုံမခက်ခဲအောင်ဒူမာမြို့ကတိုက်ခိုက်မှုဖြစ်တဲ့နေရာကိုတွားရောက်စုံစမ်းမဲ့အဖွဲ့ကိုရုရှားကဟန့်တားဖို့ကြိုးစားနေတယ်လို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကဆွဆွဲခဲ့တာပါ။
တက္ကသိုလ်နဲ့ရွေးရှိဖြစ်တဲ့အမေရိကန်သမ္မတကတော်ဘာဘရာဘော့ရှ်ကမနေ့ကပဲမိသားစုဝင်တွေနဲ့အတူရှိနေစဉ်ခွလွန်သွားပါတယ်။ကျန်းမာရေးခြေအနေနဲ့ပတ်သက်လို့မိသားစုကအသေးစိတ်ပြောဆိုတာမရှိပေမဲ့သမ္မတကတော်ဟောင်းကမချသေးရင်နှစ်တွေအတွင်းနှလုံးနဲ့ဆုတ်ရောဂါဝေဒနာတွေကိုခံစားခဲ့ရတာပါ။မချသေးရင်ရက်တွေအတွင်းရောဂါအခြေအနေဆိုးဝါးလာရမှလည်းနောက်ထပ်ဆေးဝါးကုသမှုမခံယူတော့ဖို့ဆုံးဖြတ်ခဲ့ပါတယ်။သမ္မတကတော်ဟောင်းကဒေါသထွက်လွယ်သူအပြောချမ်းသူဖြစ်နေလေလူသိများပါတယ်။ခွလွန်သူသမ္မတကတော်ဟောင်းကသားသမီးချအောင်နဲ့ဘော့ရှ်မိသားစုကိုအဓိကဥဆောင်ခဲ့သူပါဘာဘရာဘော့ရှ်ကအမေရိကန်ပြည်တော်စုရဲ့52ယောက်မြောက်သမ္မတဖြစ်တာဝန်ယူခဲ့သူ George H.W. Bush ရဲ့ဇနီးဖြစ်တယ်လို့53ယောက်မြောက်သမ္မတဖြစ်ခဲ့တဲ့ George W. Bush ရဲ့မိခင်လည်းဖြစ်ပါတယ်သမ္မတကတော့ဖြစ်ခဲ့ချိန်မှာတော့စတက်မြောက်ရေးလှူရှာမှုကိုအဓိကအာရုံစက်ခဲ့ပြီးနောက်ပိုင်းမှာတော့ Kowai Foundation တခုကိုပါထူထောင်ခဲ့တာပါအင်ပြော်ကထုတ်ပြန်လိုက်တဲ့ American သမ္မတ Donald Trump နဲ့သမ္မတကတော့ Melania တို့ရဲ့ကြီးညာချက်ထဲမှာတော့သမ္မတကတော့ Barbara Bush ရဲ့စတက်မြောက်ရေးအတွက်အာသွန်ခွန်ဆိုင်ကြိုးပမ်းခဲ့မှုပေါ်ချီးကျူးစကားပြောဆိုထားပါတယ်
အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းမှာဒီနေ့အစောပိုင်းကဘုံခွဲတိုက်ခိုက်မှုကြောင့်ဒေသခံလုံခြုံရေးထိတ်တန့်အရာရှိတဦးနဲ့ကိုရန်တော်တွေအများပြားသေဆုံးခဲ့ကြောင်းအစိုးရတာဝန်ရှိသူတွေကပြောပါရယ်သေဆုံးသွားသူဟာကန်ဒဟာပြည်နယ်ကနေဆက်လုံခြုံရေးရဲတပ်ဖွဲ့ကတပ်မှုတဦးဖြစ်သူဂျန်နန်မာမာဖြစ်ကြောင်းလည်းအတည်ပြုခဲ့ကြတာပါကော်လိုကတ်နိုင်တဲ့ဘုံတလုံးကိုရဲမှူးလိုက်ပါလာတဲ့ကားမှာကတ်ပေးပြီးဖောက်ခွဲတိုက်ခိုက်ခဲ့တာလို့လည်းပြည်နယ်အစိုးရပြောခွင့်ရကပြောဆိုခဲ့ပါတယ်။ပြည်နယ်မြို့တော်ကန်ဒဟာမှာရဲမှူးရဲ့ရင်တန်းကိုတိုက်ခိုက်မှုအတွေ့တာလီဘန်အဖွဲ့ကတော့သူတို့လက်ချက်ဖြစ်ကြောင်းချက်ချင်းလိုကြီးညာခဲ့ပါတယ်။အာဖဂန်လုံခြုံရေးတပ်ဖွဲ့ဝင်တွေကိုပိတ်မှတ်ထားတိုက်ခိုက်မှုတွေဟာမကြသေးခင်ကဆလို့စစ်သွေးကြွတွေကကတ်လို့ရတဲ့ဘုံတွေကိုပုံမအသုံးပြုလာနေကြတာပါ။တဲ့မီဒီယာတွေကိုပေးပို့ခဲ့တဲ့တာလီဘန်တွေရဲ့ကြီးညာချက်မှာတော့ပောက်ကွဲမှုအတွင်းနောက်ထပ်လုံခြုံရေးတပ်ဖွဲ့ဝင်6ဦးသေဆုံးကြောင်းလဲပြောဆိုခဲ့ပေမဲ့စစ်သွေးကြွတွေရဲ့ပြောဆိုချက်တွေဟာတခါတရံမှာချက်ကားပြောလို့ရှိတတ်ပါတယ်။သေဆုံးသွားတဲ့ရဲမှူးဟာအာဖဂန်တောင်ပိုင်းမှာအမေရိကန်ရဲ့အဓိကမဟာမိတ်တဦးဖြစ်ကြောင်းလဲသဘုံတွေရဲ့ကြီးညာချက်မှာဖော်ပြခဲ့တာပါ။တေဆုံးသူရဲမှူးဟာတာလီဘန်သဘုံတွေကိုဆန့်ကျင်သူဩဇာရှိန်ဝါကြီးမားတဲ့ပြည်နယ်ရဲမှူးအဗ်ဒူရာဇက်နဲ့ရင်းနှီးသူတူလည်းဖြစ်ပါတယ်။ဒီလနှောင်းပိုင်းမှာတာလီဘန်သဘုံတွေနှစ်ဆင်လှုပ်လေရှိတဲ့အတိုင်းຫນွေဦးရာသီစစ်စင်ရေးတွေစတင်ဖို့ကြေညာလိမ့်မယ်လို့ခန့်မှန်းရတဲ့အတွက်နိုင်ငံအနှံ့တိုက်ခိုက်မှုတွေကြုံရမဲ့အလားအလာတွေလည်းရှိနေပါတယ်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗီယိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ပေါ်တိုနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ပြင်းနေမှာရုရှားထောက်လိုင်းဟောင်းနဲ့သမီးဖြစ်သူတို့ကိုအစိတ်ကတိုက်ခတ်ခံခဲ့ရရင်ငါဆလို့ဗမ်လိုက်ပဲသတင်းပေါ်ပြရမယ်စီးမြင်းတွေကိုချိုးဖောက်မှုတွေရှိကောင်းရှိနေတဲ့အတွက်ရုရှားစုရပိုင်းအာထီရုံမြင့်တန်ကြားသတင်းဌာနကိုပြေရှားအံလွဲ့လုံငန်းကြီးကြပ်ရေးဌာနကအမှုခုနှစ်မှုနဲ့စတင်စုံစမ်းနေပါတယ်တယ်လုံငန်းကြီးကြပ်မှုဖွဲ့ရဲ့စုံစမ်းမှုတွေအတွင်းအာတီရုတ်တန်ဌာနကိုပိုင်ဆိုင်တဲ့ TV University အနေနဲ့ဗြိတိန်နိုင်ငံကအတန်လွတ်လုံငန်းလိုင်စင်ဆက်ထုတ်ပေးသင့်မသင့်စစ်ဆေးသွားမှာဖြစ်တဲ့အကြောင်းလည်းပြောဆိုထားပါတယ်။မကြာခင်အချိန်ထိကတော့ TV University ကစီးပင်းစည်းကမ်းတွေချိုးဖောက်တာမျိုးမရှိခဲ့တဲ့အကြောင်းလည်းဗြိတိန်တန်လွတ်လုံငန်းကြီးကြပ်မှုဖွဲ့ Ofcom ကပြောဆိုထားပါတယ်။ဒါမှလည်းအာတီရုတ်မြန်မာအစီအစဉ်တွေမှာစုံစမ်းစစ်ဆေးဖို့လိုအပ်တဲ့အကြောင်းအရာတွေတော်တော်များတွေ့လာနေရတဲ့အကြောင်းလည်းပြောဆိုထားတာပါ။ရုရှားသရှိဟောင်းဆာဂစ်ကာပယ်နဲ့သမီးဖြစ်သူယူလီယာတို့ကိုမလ၄ရက်နေ့တုန်းကဆာရက်စပယ်ရီမြို့မှာစစ်ဖက်သုံးအာရုံကြောထိခိုက်စေတဲ့အစိတ်တက်နဲ့တိုက်ခိုက်မှုတွေဗြိတိန်စုရကရုရှားစုရကိုဆွဆွဲထားပြီးရုရှားကတော့ဆွဆွဲချက်နဲ့ပတ်သက်လို့ငြင်းဆန်ထားပါတယ်။ရုရှားရုံးတန်ဌာနကတော့ဒါရုစိတ်နဲ့တိုက်ခိုက်မှုဖြစ်ပြီးနောက်ပိုင်းမှာလည်းသတင်းစည်းမျဉ်းတွေကိုတသမတ်ထဲလိုက်နာမှုရှိခဲ့တဲ့အကြောင်းပြောဆိုထားပါတယ်။
American သမ္မတ Donald Trump နဲ့ဇလန်းရှိခဲ့ဘူးတယ်လို့ဆွဆွဲနေတာတွေကိုရပ်ဖို့လိန်ဖြောပြေးရေးတရုတ်ဆောင် Stormy Daniels ကိုချိန်ချောက်ခဲ့သူအဖြစ်ခဲနဲ့ပုံချမ်းချစ်ရေးဆွဲထားတဲ့အမျိုးသားပုံဟာအတုရောင်သာဖြစ်ကြောင်းသမ္မတကဒီနေ့ပဲဝေဖန်တိုက်ခိုက်လိုက်ပါတယ်။ တကယ်မရှိတဲ့လူတယောက်ရဲ့ပုံကိုနှစ်အကြာကြီးနေမှပုံချမ်းဆွဲပြရတာဟာသတင်းတူတွေအတွက်အကြံဖန်လောက်ရတာဖြစ်ကြောင်း Twitter လူမှုကွန်ရက်ကနေပြောဆိုခဲ့တာပါ။တယောက်ဆောင် Daniels ရဲ့အကျိုးဆောင်ရှေ့နေ Michael Avanti ကတော့ပုံချမ်းရေးဆွဲထားသူနဲ့ပတ်သက်လို့သတင်းပေးနိုင်ရင်ဒေါ်လာ3,000စုချဖို့အစောပိုင်းမှာကြေညာခဲ့ပြီးနောက်ပိုင်းမှာတော့3,000-1,000အထိတိုးမြင့်ခဲ့ပါတယ်။ABC ရုပ်မြင်သံကြားအစီအစဉ်မှာမနေ့ကတည်းကတွေ့ဆုံမေးမြန်းခဲ့တဲ့တရုတ်ဆောင် Daniels ကတော့ Las Vegas မြို့ကကားရနားရဝင်းထဲမှာသူ့နားကတ်လာပြီးချင်းချောက်ခဲ့သူလို့ဆိုတဲ့အမျိုးသားတဦးရဲ့ပုံချမ်းကိုပြသခဲ့တာပါ။ချင်းချောက်သူဟာလူရန်ကားတဦးဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်။သမ္မတ Trump နဲ့မပတ်သက်ဖို့ချင်းချောက်ခဲ့တယ်လို့အတူရှိနေတဲ့သမီးကိုလက်ညှိုးထိုးပြီးအမေတစ်ခုခုဖြစ်သွားရင်သမီးချော်လေးဒုက္ခရောက်နိုင်တဲ့သဘောမျိုးပြောဆိုခဲ့တယ်လို့လည်းဆိုပါတယ်။လိန်ဖြော်ပြေးတရုတ်ဆောင် Daniels ဟာသမ္မတ Trump နဲ့2006ခုနှစ်တုန်းက Lake Tahoe အပန်းဖြေစခန်းမှာအိတ်ခဲဘူးကြောင်းပြောဆိုထားတာပါ
။အမေရိကန်ပြည်သူ New York မြို့ကနေ Dallas မြို့ကိုပြန်ထန်းတဲ့ Southwest လေးရောင်းလိုင်းကလေယာဉ်တစ်စင်းဟာမနေ့တုန်းကအင်ဂျင်ဆက်ချွေမှုကြောင့်အရေးပေါ်ဆင်းသက်ခဲ့ရပြီးခီးသည်တူးသေဆုံး9ဦးဒဏ်ရာရသွားပါတယ်။အမျိုးသားတရုတ်ပို့ဆောင်ရေးဘေးကင်းလုံခြုံမှုပုတ်ဖွဲ့ NTSB ကတော့အမျိုးသမီးခီးတဲ့တည်ဆုံရတဲ့အကြောင်းရင်းကိုပြောဆိုတာမျိုးမရှိပါဘူး။ဒါပေမဲ့လည်းကိုယ်တိုင်တွေ့ခဲ့သူတွေကတော့လင်းအင်ဂျင်အစိတ်ပိုင်းတွေပရင်းပေါက်ကိုထိမှန်ခဲ့ပြီးလင်းမှုက Philadelphia မြို့မှာအရေးပေါ်မဆင်းသက်ခင်အမျိုးသမီးဟာလင်းပရင်းပေါက်ကနေအပြင်ကိုထွက်ကြလို့နင်းနေဖြစ်ခဲ့ကြောင်းပြောဆိုထားကြပါတယ်။တည်ဆုံသူအမျိုးသမီးက New Mexico ပြည်နယ်က Jennifer Riordan ဆိုသူဖြစ်ကြောင်းအတည်ပြုထားပြီးကလေးနှစ်ဦးရဲ့မိခင် West Fargo Band ရဲ့အမှုဆောင်ရရှိသူလည်းဖြစ်ပါတယ်။ဒါဆိုရင်တော့အမေရိကန်ခီးတဲ့လေကြောင်းလိုင်းတွေမှာ2009ခုနှစ်ကစလို့မတော်တဆမှုနဲ့တည်ဆုံတဲ့အထက်မှာပထမဆုံးလည်းဖြစ်ပါတယ်။ Boeing 737လေအမျိုးအစားအမှတ်စဉ် 3383 ဟာလေဆိပ်ကထွက်ခွာပြီးတိတ်မချခင်မှာပဲအင်ဂျင်မှာမီးလောင်မှုဖြစ်ပွားခဲ့တာလို့လည်းစုံစမ်းစစ်ဆေးသူတွေကပြောပါတယ်။လေယာဉ်မှုတွေကတော့ဒီနောက်မှာအရေးပေါ်စစ်သက်ခွင့်တောင်းခံခဲ့ကြတာပါ။
အိန္ဒိယနိုင်ငံအလဲပိုင်းစစ်ထီခရိုင်မှာမင်္ဂလာဆောင်ပါတီပွဲတစ်ခုကိုတွားတဲ့သူတွေလိုက်ပါလာတဲ့ဘတ်ကားငယ်တစ်စီးတိမ်းမောက်တာကြောင့်လူ21ယောက်ထက်မနည်းသေဆုံးပြီးနောက်ထပ်တရားစင်ကျော်ထိခိုက်ဒဏ်ရာရခဲ့တယ်လို့အစိုးရအရာရှိတွေကပြောပါတယ်။ဒီကားပေါ်မှာလူ45ယောက်လိုက်ပါလာတာဖြစ်ပြီးအင်္ဂါနေ့ညပိုင်းကအခုလိုတိမ်းမောက်ခဲ့တာပါ။ကားဟာထိမ့်ချုပ်လို့မရတဲ့အခြေအနေရောက်ပြီးအကွာအဝေးကီလိုမီတာအတော်များများထိဆက်သွားနေခဲ့ပြီးတော့နောက်ဆုံးကြောက်ဆောင်ကြောက်တုံးတွေများတဲ့မြစ်တစ်ခုထဲကိုထိုးကျသွားခဲ့တာဖြစ်ပါတယ
်။ပို့ထိုးနေ့ညပဲနောက်ဆုံးရသတင်းတွေကိုကိုအောင်လင်းဦးနဲ့အမမြသစင်အောင်တို့ကကြီးညာပေးခဲ့တာပါ VOA ကနေအခုထိုးလင်းပေးနေတဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာ burmese.voanews.com နဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြတော့ပါမယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရိုဟင်ဂျာဒုက္ခသည်စခန်းရှိရာဒေသကိုတည်ထင်ပတ်အစောပိုင်းမှာမုတ်တုံရာသီမိုးတိုင်းဝင်လာရနိုင်တဲ့ဆိုတဲ့ခန့်မှန်းချက်တွေနဲ့အတူခနော်နီခနော်နဲ့ဆောက်ထားတဲ့ရိုဟင်ဂျာဒုက္ခသည်အိမ်ယာတွေပို့ပြီးတော့ခိုင်ခံလာစေရေးအတွက်အကူအညီပေးရဖွဲ့စည်းတွေကအမြန်ဆောင်ရွက်နေပါတယ်။ဂျနီဗာကနေ VOA သတင်းထောက်လီဆာစလင်းရဲ့သတင်းလွှာကိုမှတင်ကြီးထိုက်ကပြောပြပေးမှာပါရှင်။
ရှခိုင်းပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂုတ်လနောက်ပိုင်းအကြမ်းဖက်မှုတွေကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးချရတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းကျော်တို့ကကော့ဆက်ဘဇာကဖြစ်တယ်လို့ဆောက်ထားတဲ့စခန်းတွေမှာအပြည့်အချက်နေနေကြရပါတယ်။ရိုဟင်ဂျာဒုက္ခသည်တွေနောက်အဲ့ဒီဒေသမှာနေထိုင်ကြသူတွေအတွက်တော့မကြခင်ကြရောက်တော့မဲ့မုတ်တုံရာသီမှာရေကြီးမြေပြိုမှုဒဏ်တွေခံရနိုင်တဲ့ချင်းချောက်မှုတွေရှိနေတာပါ။မုတ်တုံရာသီတွင်ဆိုင်ကလုန်းမုန်တိုင်းတန်မိုးသည်ထန်မှုဒဏ်တွေကြောင့်ရေစည်းတဲ့မျောပါမသွားစေရေးဒုက္ခသည်တွေနေထိုင်တဲ့တဲအိမ်တွေစခန်းတွေကိုပို့ပြီးတော့ခိုင်ခန့်လာအောင်ရွှေ့ပြောင်းအခြေချမှုဆိုင်ရာနိုင်ငံတကာအဖွဲ့ IOM အပါအဝင်အကူအညီပေးရေးအဖွဲ့အစည်းတွေကအရှိန်အဟုန်နဲ့ဆောင်ရွက်နေကြတာပါ။ဒုက္ခသည်တွေခိုလုံရာစခန်းတွေကပြဿနာပေါင်းစုံနဲ့အခြေအနေမှာရှိနေတယ်လို့ IOM ရဲ့ပြောခွင့်ရဂျိုးမေလ်မန်က VOA ကိုပြောပါတယ်။မိုးမရွာဘူးဆိုရင်တောင်မှဘေးဒဏ်မခံနိုင်တဲ့ဝင်းချင်မျိုးမှာနေထိုင်ကြသူအများအပြားအတွက်ဘေးသင့်တဲ့အခြေအနေမျိုးဖြစ်တယ်လို့လည်းသူကပြောပါတယ်
။ Can imagine what we're expecting when hillsides can fall, people can go unreachable because there are no roads.
ကျွန်တော်တို့တွေးထားတာကတော့တောင်တွေပြိုကျခဲ့ရင်လူတွေစီကဘလို့မှမရောက်နိုင်တော့ပါဘူး။တံတားတွေလည်းပြိုသွားမှဖြစ်ပြီးတော့လမ်းတွေလည်းရှိတော့မှာမဟုတ်ပါဘူး။ဒါကြောင့်မလို့ကျွန်တော်တို့ဘက်ကလုံနေတာကတော့ပြင်ဆင်ထားဖို့ပါပဲ။နိုင်ငံတကာအတိုင်းအဝန်းကိုရှင်းရှင်းလင်းလင်းပြောလိုတာက IOM တခုတည်းတင်မှာဟုတ်ပါဘူး။အားလုံးတို့ကလူသက်တမ်းလောက်အပေါ်မှာတယောက်နိုင်ငံကြီးတွေရှိတာတွေကိုကာဝယ်နိုင်ဖို့အတွက်ပြင်ဆင်နေကြတာပါ။
IOM အနေနဲ့တော့မုတ်တုံရာသီမှာရာသီဥတုတံပိုပြီးခန္ဓာရည်ရှိစေဖို့တံတားတွေလမ်းတွေဖောက်လုပ်ပေးတာမျိုးရေစည်းရေလာကောင်းစေဖို့တောင်ဆောင်းတွေပြိုမချရည်တို့ကိုကာကွယ်ပေးတာမျိုးတွေလို့အဓိကထားဆောင်ရွက်နေပါတယ်။ကော့ဆက်ပစာတောင်ပိုင်းမြို့နယ်ကွယ်တစ်ခုဖြစ်တဲ့ TechNap ကဒုက္ခသည်စခန်းတွေကိုအဆင့်မြင့်တင်ဆောက်လုပ်ရေးကို IOM နဲ့မိတ်ဖက်တွေကအရှိန်အဟုန်နဲ့ဆောင်ရွက်နေတယ်လို့လည်းသူကပြောပါတယ်။လူပေါင်း 8,000 လောက်နေထိုင်နေတဲ့တဲအိမ်ပေါင်း 1,000 ခွဲလောက်ဟာအန္တရာယ်ရှိတဲ့အနေအထားရှိပြီးအရေးပေါ်ပြုပြင်ဖို့လိုအပ်နေတယ်လို့လည်းထပ်လောင်းပြောဆိုသွားပါတယ်ရှင်။
မတင်ရထိုင်တင်ပြသွားတော့ပါရှင်ခုတော့ကချင်ပြည်နယ်ရင်းကသတင်းဖက်ဆက်ရအောင်ပါကချင်ပြည်နယ်တနိုင်းဒေသအတွင်းမြမတမရော်နဲ့ကချင်လွတ်လပ်ရေးတပ် KNA ရိုဂျာဖြစ်ပွားတဲ့စီရေးပဋိပက္ခအတွင်းပိတ်မိနေတဲ့ဒေသခံပြည်သူတွေလွတ်မြောက်ရေးနဲ့အရေးပေါ်အကူအညီထောက်ပံ့ရေးတွေလှုပ်ဆောင်ပေးဖို့အတွက်ကချင်ပြည်နယ်အမျိုးသမီးများကွန်ရက်အဖွဲ့ကကချင်ပြည်နယ်ဝန်ကြီးချုပ်ကိုတိုက်တွန်းတင်ပြခဲ့ပါတယ်စစ်ဆောင်ရွာသားတွေဟာနှစ်ဖက်တိုက်ပွဲကြားညံ့နေပြီးတော့စားဖို့နေထိုင်ရေးအတိဒုက္ခရောက်နေတယ်လို့လည်းဒုက္ခသည်တွေကပြောပါတယ် BOA ထိုင်းခြေဆိုင်မြမတရင်ထောက်နိုင်ကုန်းအိမ်ကပြောပြပေးမှာပါရှင
်။ဟုတ်ကဲ့ပါ။တနိုင်းမြို့နယ်ကစစ်ဆောင်ရွာသားတွေဟာတပ်မတော်နဲ့ KIU တို့အကြားတိုက်ပွဲကြောင့်နေရကိုစွန့်ခွာလာခဲ့တာတပတ်ကျော်ပြီဖြစ်တဲ့အတွက်သူတို့ရင်ဆိုင်နေရတဲ့အခက်အခဲတွေကိုဖြေရှင်းပေးဖို့ကချင်ပြည်နယ်ဝန်ကြီးချုပ်ကိုစိုက်သွန်းထားတယ်လို့ကချင်ပြည်နယ်မျိုးတွေးများကွန်ရက်ဖွဲ့ပြောရေးဆိုခွင့်ရှိသူတော်နံပူကပြောပါရစေ။ပေါင
်းလော့ကြီးရောမှာစစ်တရမရပေါ့။အကျိုးဆက်တာကနေပြီးတော့ဒီနဲ့လာပြီးတော့စစ်မှတိုက်တော့ဒီလူတွေမှာတယောက်စီတယ်။တန်ရဲလူရှိရဲတော့တို့ပြီးတော့ချက်ပြေးကြတာပေါင်းလော့ကြီးကနားမှာရှိရဲရောထင်ရတာပါတယ်။ကျေကျေနနာကြီးရဲ့ကျောင်းကျန်းမာရေးဆိုင်လမ်းရှိတယ်ဘုရား။အဲ့တော့ကျွန်တော်တို့တော်ရင်မှာပြင်းနေတဲ့အခြေအနေရှိတယ်။ဒီကိုလမ်းကြောင်းမရှိဘူး။ဆိုတော့စစ်တပ်ကလည်းသူတို့ကိုစေမတော်ခိုင်းတီတူတွေကိုတတိုင်းအနေနဲ့အုပ်ချုပ်တဲ့အခြေအနေရှိနေဆိုတော့ဒီကအဲ့ဒါကြောင့်ပြင်းနေတဲ့တီတူတွေအမြန်ဆုံးလုပ်ဖို့ကြံနေမှတ်တဲ့အရေးကြီးပါတယ်။ပြီးလို့ချင်းသူတို့တွေကကြားဖို့တောက်ဖို့ကြီးအဖို့အစားကြီးပေါ့နော်။ဘလုံးချုံနေဖို့တဲ့အရေးကြီးရဲ့သွားတော့ဝန်ကြီးချုပ်စီကိုစာသင်တာဖြစ်သွားတယ်။
ကချင်ပြည်နယ်တနိုင်းမြို့နယ်ကအောင်လော့ကျေးရွာ၊စုရိယံကျေးရွာနဲ့စုရာကျေးရွာသား2000နီးပါးခန့်ဟာမြမတမတော်နဲ့ KIU ကချင်လွတ်လပ်ရေးအဖွဲ့တို့ကြားဒီကနေ့ထိဖြစ်ပွားနေတဲ့တိုက်ပွဲဧရိယာတွင်းမှာပိတ်မိနေစေဖြစ်ပါတယ်။စစ်ဆောင်ကျေးရွာသားတွေဟာအောင်လော့ကျေးရွာမြောက်ဘက်သောဆက်မှာစခန်းချထားပြီးနှစ်ဖက်တိုက်ပွဲတွေကြောင့်ကြမ်းလာတဲ့ကြားဆွဲပြေးမှုတွေရှိနေလို့လူစုကွဲနေသလိုစားဝတ်နေထိုင်ရေးအသည့်ဒုက္ခရောက်နေတယ်လို့လည်းစစ်ဆောင်အောင်လော့ရွာသူတို့ကပြောပါတယ်။
ကိုကျမတို့ဒုက္ခတွေဒီကအေဒီကဝီဒီအဲဆမ်တော်တာနဲ့အဲဂျာမန်ညံ့နေအဲဆမ်တော်တာတွေကလည်းလည်းကြီးလေးထုတ်နေဆိုတော့တို့ကဘီထွက်ပြမှမသိဘူးကိုကျမတို့ဆိုနေတာအဲအတော့900ကျော်ရှိတယ်အဲတခွဲတည်းရှိတဲ့နေရာလေးရှိတယ်လည်းလည်းကြီးထုတ်ရဆိုတော့တော့လို့အဲထွက်ကြီးတာကိုဒီနဲ့လည်းမီးဖွားတဲ့ကကလေးမေးရရှိနေတယ်အဲဆမ်တော်ဒီလည်းကြီးလေးကဘုန်းကြီးရှိတဲ့တညာကြီးကြထားတဲ့ဘုန်းကြီးအဖွားကြီးလေးရှိတယ်စမ်းကြီးခါကကျွားတို့ကဆံကတည်းဒီပဲပါခဲ့တဲ့အဲ့ဒါကကုံတော့မယ်ကျွန်တော်တို့ကဘာစားပြီးဖြစ်သေးရမှမသိဘူးအင်းဖြစ်နေ
ပိတ်မိနေတဲ့ရွာသားတွေဟာစစ်ဘေးလွတ်ရာဒေသဘက်ကိုထွက်ခွာခွင့်မရသလိုတပ်ဆိုင်ရာအကူအညီပေးရေးဖွဲ့တွေနဲ့လည်းတွေ့ဆုံခွင့်မရဘူးလို့ကချင်ပြည်နယ်မျိုးတွေးများကွန်ရက်ဖွဲ့ပြောရေးဆိုခွင့်ရှိသူတော်နန်းဘူးကဆက်ပြောပါတယ်
ရှိနေတဲ့နေရာကိုစားဖို့တက်ဖို့သွားဖို့ဖို့ရန်ပြင်ရင်လမ်းမှာမတော်ခိုင်းနေစစ်တပ်ကအကူအညီပေးခွင့်မရအောင်ပိတ်မိနေတဲ့ရွာသားတွေဆက်လာဖို့လမ်းကြောင်းမရှိဘူးလမ်းကြောင်းတိုင်းမှာဘုံမိုင်းနေရှိရသွားလို့ရတဲ့တလိုင်းရှိရည်လမ်းဒီလမ်းမှာလည်းပဲသွားမယ်ဆိုရင်ပြစ်မယ်ဆိုပြီးချင်းချောက်တာရှိရတယ်အတန်းဒီကဘယ်မှဆက်လို့မရအောင်
ပိမိနေစေဒေရခံပြည်သူတွေလွတ်မြောက်ရေးနဲ့အရေးပေါ်ကူညီသောက်ပရေးတွေကိုလှုပ်ဆောင်ပေးဖို့အတွက်ကချင်ပြည်နယ်မျိုးရင်းများကွန်ရက်ဖွဲ့ကနေကချင်ပြည်နယ်ဝန်ကြီးချုပ်ကိုမနေ့ကတိုက်တွန်းတင်ပြခဲ့ပေမဲ့လည်းသဆုံးတရာကြောင်းပြန်လာတာမျိုးတော့မရှိသေးပါဘူးကချင်ပြည်နယ်လှုပ်တော်တွင်းမှာဒုတိယကြိမ်လှုပ်တော်သက်တမ်းတတိယကြိမ်စီဝေးမှာစစ်ဘေးရှောင်တွေနေရာကိုအန္တရာယ်ကင်းစွာပြန်နိုင်ရေးနဲ့တခြားလိုအပ်တဲ့ကူညီသောက်ပမှုတွေကိုကူညီဆောင်ရွက်ဖို့အစိုးရနဲ့သူ NGO, INGO, လူမှုဖွဲ့စည်းတွေပူးပေါင်းပါဝင်သောက်ပခွင့်ပေးဖို့ကိုယ်စားလှယ်တွေကလည်းလှုပ်တော်မှာအစိုးရတင်တွင်းလာအောင်မြင်ခဲ့ပြီးဖြစ်ပါတယ်။စစ်ဘေးရှောင်တွေကူညီပေးဆောင်ရေးမှာအစိုးရမှတာဝန်ရှိတဲ့အတွက်အစိုးရအနေနဲ့ကူညီပေးတဲ့ကြောင်းကချင်ပြည်နယ်လှုပ်တော်ကိုယ်စားလှယ်တော်မရန်ကြာဆိုင်ခွန်ကပြောပါတယ်။ဒီ
ဟာကကျိုးရုပ်တော်မှာချိန်မီပြီးတော့အောင်မြင်ထားပြီးဖြစ်တယ်ဆိုတော့ဒီအစိုးရအားလုံးနဲ့ပတ်သက်နေတယ်ဆိုတော့လာတဲ့ပြဿနာအရေးအဝဝပေါ်မှာဒါအစိုးရပေါ်မှာကလုံးဝဒါအစိုးရတာဝန်ဆောင်ရွက်ပေးရမယ်ဒါကတိကျဖြစ်သွားပြီပေါ့နော်ဒီတိုင်းဒေသနဲ့ပတ်သက်ပြီးတော့လည်းဒါနဲ့ဒါအစိုးရမှာတာဝန်ရှိပါတယ်လို့သိရတာဆောင်ရွက်ပေးတင်ပါတယ
်စစ်ဆောင်ရွာသားတွေကိုကူညီကယ်ထုတ်ပေးဖို့တိုင်းမျိုးနဲ့ခရိယံဂိုင်းပေါင်းစုံစစ်ဘေးရှောင်ဒုက္ခသည်များကူညီဆော့ဆော့ရေးကော်မတီကနေတိုင်းဒေသကိုကယ်မှုစစ်ဌာနချုပ်ကိုကယ်ရေးမှုကိုဧပြီလ14ရက်နေ့မှာကူညီတောင်းခံခဲ့ပေမဲ့လည်းတုတ်ပြမှုတော့မရှိခဲ့ပါဘူး Tapi nasi tadi buat pi buat ni mune yo, sesat ni dah cini ribu. Tama robek katerin, thok pi anda miro matu ya tadi bahu. Nasi mak cini lola ye buat kaya unya tama robek uja, si ye te manis aje tulu. Kaya u lainsa tanah jauh na, majaya miu ni wonyen dema. Tama robek ni, lana jidi ni pi kamu tu cini dah lule. Kaya u buat katerin thok pi anda bahu lekam ya.
Nengko aimashe, biu emnya mawai season ni ko selat thole ni bahu. ရခိုင်ပြည်နယ်ရသေးတောင်မြို့နယ်ကစကမှုတနက်နေ့ပြစ်ခံရတာကြောင့်တေဆုံသွားပါတယ်။မွေစီဝါသတင်းပေးချက်အရသွားရောက်တဲ့ခီးစဉ်အတွင်းပြစ်ခတ်ခံရတာလို့ဒေသခံအတိုင်းဝန်ကြားပြောဆိုနေပါတယ်။မတ်တင်ကြီးထက်ကမေးမြန်းတင်ပြထားပါတယ်ရှင်။ရခိုင်ပြည်နယ်ရသေးတောင်မြို့နယ်စကမှုဦးသိန်းရွှေတနက်တန်ရီနဲ့တေဆုံကြောင်းအာနာပိုင်းတို့အတည်ပြုပါတယ်။ပြစ်ခတ်ခံရလို့တေဆုံခဲ့ရတဲ့စကမှုဦးသိန
ချင်းစောဝေက VOA ကိုပြောပါတယ
်เนาะအဲ့တည်းကြောင့်ကျမလည်းအုပ်ချုပ်ရေးမှုကိုတော့ဖုံးဆက်မိကြည့်ပါတယ်သူအနေနဲ့လည်းမရဲ့အကျန်အားဖြင့်တော့ကျွန်တော်တို့လည်းလောလောဆယ်မှာစုံလင်းနေစေဖြစ်ပါတယ်ဒါပေမဲ့အလောင်းကိုတော့ရသေးတောင်ကိုယူလာမှာပါဆိုပြီးတော့ဟိုကျမကိုပေါ့နော်အဲ့လိုပဲဒီသူကပြောခဲ့ပါတယ်
တည်ဆုံးသွားတဲ့စကမ်းမှုဥသိမ်းရွှေကအခုအပြစ်ခံရတယ်ဆိုတော့ရေစိုးချောင်းဇာတိဘွားဖြစ်ပြီးရခိုင်တိုင်းရင်းသားတူဖြစ်တယ်လို့လဲလွတ်တော်မှဒေါခင်စောဝေကပြောပါတယ်တနတ်နဲ့ပြစ်ခတ်ခံခဲ့ရတယ်ဆိုတော့အကြောင်းရင်းနဲ့ပတ်သက်လို့ပြည်ထောင်စုပြည်내အစိုးရတာဝန်ရှိသူတွေဒေသနဲ့အုပ်ချုပ်ရေးမှုတို့ကိုအကြိမ်ကြိမ်ဆက်သွယ်ပေးမယ်လဲဖုံးလက်ခံဖြေကြားမှုမရခဲ့ပါဘူးရသေးတောင်လွတ်တော်အမတ်ဒေါခင်စောဝေကတော့ကြားထားသလောက်အခြေအနေကိုအခုလိုပြောပြပါဗျာ
။ဟိုကျမတို့အကျန်းအားဖြင့်ပြရတာကတော့သူတို့ကအဲ့ဒီရသေးတောင်မျိုးတွေမှာရှိနေတယ်။အဲ့ဒီအချိန်မှာဒီကားလန်းကိုဖြတ်ပြီးတော့မုံရင်းဆေးဝါးတွေပေါ်ဖို့တည်င်းပေးတယ်လို့ပြောပါတယ်။အဲ့တော့တည်င်းပေးတဲ့အခါမှာသူနဲ့အတူ SP ရအရာရှိတယောက်ရယ်တချက်ကြီးတယောက်ရယ်၃ယောက်ကနေပြီးတော့အဲ့ဒီရေစိုးချောင်းပေါ့နော်အဲ့ဒီဟိုကားနံကိုလိုက်တော့ကြားတယ်လို့ပြရပါတယ်အဲ့ဒီအချိန်မှာဒီမုန်းရေးဆေးဝါးကိုတွေ့လားမတွေ့ဘူးလားဆိုတော့ကျမတို့လည်းအတိအကျမသိရပါဘူးအဲ့ရေစိုးချောင်းသားမှာပဲသူ့ကိုဟိုတနေနဲ့၃ချက်ဥကောင်းကိုပြလိုက်တဲ့အတွဲခေါင်းကကျေမော့တော့တယ်ဆိုပြီးတော့ပြတင်းနေတက်လာပါတယ
်ရသေးတော်မျိုးနဲ့မှာအာနာပိုင်တွေချင်းချောက်ရမ်းပြုတ်ခံရတာမျိုးတွေမကြုံဘူးဘူးလို့လည်းလွတ်တော်အမတ်ဒေါခင်စောဝေကပြောပါတယ်ရသေးတော်မျိုးနဲ့တွင်မှာကရခိုင်လက်နက်ကင်အဖွဲ့ AA နဲ့မြန်မာတပ်မတော်ကြားထိတ်တိုက်တွေ့မှုတွေရှိခဲ့ဘူးသလိုပြီးခဲ့တဲ့နှစ်ဩဂုတ်လနောက်ပိုင်းရိုဟင်ဂျာလက်နက်ကင် ARSA အဖွဲ့ရဲ့ရခိုင်မြောက်ပိုင်းဒေသလုံခြုံရေးစခန်းတွေအပေါ်တစ်ချိန်နဲ့တစ်ပြိုင်နက်တိုက်ခိုက်ခဲ့မှုမှလည်းရသေတောင်ကတပ်စခန်းတစ်ခုလည်းတိုက်ခိုက်ခံခဲ့ရတာပါလွတ်တော်အမတ်ဒေါခင်စောဝေကတော့မောင်တော်ဘူးသီးတောင်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုသွားရလမ်းမကြီးပေါ်မှာရှိတဲ့ရသေးတောင်မြို့နယ်မှာလမ်းမကြီးလုံခြုံရေးကိုကြီးကြပ်ဖို့လိုနေပြီလို့ယူဆတဲ့အကြောင်းပြောပါတယ
်။ဟိုကပုံမကျော်ရသေးတောင်ကလည်းထောက်လိုက်တဲ့အခါအခုကားတွေကတော်တော်များများရေလန်းခရီးနဲ့မတော်ပေနဲ့အဲနောက်တစ်ခါကားနဲ့ပဲတော်တာများကြပါတယ်တော်တော်ချင်းမှာအငုံမော်ဖက်ကားဆိုလို့ရှိရင်ကတူဟိုကပေါ့စိတ်ဟိုကရေလန်းခရီးကိုဖျက်ရသေးတယ်အခုစစ်တွေကနေပုံနဲ့ကျောင်းပုံနဲ့ကျန်ကရသေးတောင်ရသေးတောင်ကဘူးတီးတောင်မောင်းတော့ခင်ဒါလိုက်တော့လို့ကားပေါက်တော့တဲ့အချိန်မှာအခုဆိုရင်ပေါ့နော်ငကိုရီးယားလည်းဒီမူကြီးဆေးဝါးတွေကဟိုအငူမော်ဖက်ကဆိုရင်မကြာခဏဖမ်းမိတာတွေတွေ့ပါတယ်နော်ပိန်ပေါက်များများဆိုတော့မူကြီးဆေးဝါးတွေကိုတော်တော်ဖမ်းရတယ်ဆိုတာသိပါတယ
်ရသေးတောင်စခန်းမှုပြစ်ခတ်ခံရမှုကြောင့်တည်ဆုံးခရမှုအပြင်ရခိုင်ပြည်နယ်တွင်အာဏာပိုင်တွေလုံခြုံရေးတာဝန်ရှိသူတွေအပေါ်ချင်းချောက်တိုက်ခိုက်မှုတွေလည်းအရင်ကရှိခဲ့ပါတယ်ပြည်နယ်မျိုးတော်စစ်တွေကပြည်နယ်အစိုးရရဲ့အတွင်းဝင်ဦးတင်မောင်ဆွေရဲ့နေအိမ်ပြည်နယ်တရားရုံးနဲ့မြေစင်းရုံးတို့အနီးမှာဘုံးတွေပောက်ကွဲခဲ့မှုတို့မြောက်ဦးမြို့နယ်အုပ်ချုပ်ရေးမှူးဟောင်းဦးဘိုးဘိုးမင်းတိုက်ဟာလည်းစစ်တွေမျိုးကိုအလားပုံနှကျွန်းမြို့နယ်အတွင်းမှာတပ်ဖြတ်ခံခဲ့ရပါတယ်ရှင်
။မတင်ကြီးထိုက်တင်ပြတော်ရပါရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုလိုင်းတိုမီတာ25 30နဲ့58တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုတော့နိုင်ငံတကာသတင်းဆောင်မဖက်ဆက်ရအောင်ပါ။မိခင်အုတ်ထိန်နဲ့အစင်လာရှိတဲ့မိသားစုအဝန်ဝိုင်းကြီးမှာဦးဆောင်သူလည်းဖြစ်မိသားစုထက်ကခင်ပွန်းနဲ့သားအမေရိကန်သမ္မတတွေအဖြစ်ရွေးချယ်ခံရသူလည်းဖြစ်တဲ့သမ္မတဂရိုဟောင်းဘာဘရာဘုရှ်ဆေးရုံမှာဆေးကုသမှုတွေဆက်တိုက်ခံခဲ့ရပြီးအင်္ဂါနေ့ကပဲကွယ်လွန်သွားခဲ့တဲ့အကြောင်းသမ္မတဟောင်းဂျော့ဂျ် HW ဘုရှ်ယုံကကြေညာပါတယ်။ကွယ်လွန်ချိန်မှာဘာဘရာဘုရှ်ဟာအသက်62နှစ်ရှိပါပြီ။ VOA သတင်းထောက်မာရီမာဒီယာလိုသတင်းပေးပို့ထားတာကိုတော့ ဦးသိန်းထိုက်ဦးကတင်ပြပါလိမ့်မယ်ရှင
်ခေမွန်ပြည်သူ George W. Bush 1990ခုနှစ်ကအမေရိကန်ပြည်ထောင်စုရဲ့42ရောက်မြောက်သမ္မတဖြစ်ချိန်သူသမ္မတကတော်ဖြစ်ခဲ့ပြီးသူ့ရဲ့သားသမီး6ယောက်တည်းကတယောက်ဖြစ်တဲ့ George W. Bush 2009ကသမ္မတအဖြစ်ရွေးကန်ရချိန်သူသမ္မတရဲ့မိခင်ဖြစ်ခဲ့တာပ
ါ And now to see that same fellow that I used to drive around in Little League
Baseball ကစားဟုကားလိုက်မောင်းပို့ခဲ့ရပြီးသူ့ခံမရှင်းလို့အော်ခိုင်းခဲ့ရတဲ့သားဟုပါအခုသမ္မတအဖြစ်မြင်ရတာတိတ်ကိုအံ့ဩပြီးပါတယ်ဆိုပြီးပါဗရာဘုရှ်ကပြောခဲ့ဘူးတာပါ
I hated it when anyone criticized my brilliant
ကျွန်မမျိုးသားဝေဖန်တဲ့သူတွေကိုကျွန်မမုန်းတယ်တားဝေဖန်တဲ့သူတွေကိုလည်းဒေါသဖြစ်မိတယ်လို့ပြောခဲ့ဘူးတဲ့အတိုင်းတစ္ဆာကြီးသူဖြစ်လဲသတ်မှတ်ခံခဲ့ရပါဘူးပါဗရာဘုရှ်ဟာနေနေကြကြနေထိုင်တတ်သူလို့တခါတရံသတ်မှတ်ခံခဲ့ရပါတယ်သူ့လက်ထက်မှာလှုပ်ရှားခဲ့တဲ့အမေရိကန်ပြည်ထောင်စုစာမတက်သူပါပြောကြီးလှုပ်ရှားမှုကတော့အော်မြင့်ဆုံးသမိုင်းမွေးဆိုပြီးဟူစတန်တက္ကသိုလ်ကသမိုင်းပါမောက်ကNancy Bergyang ကပြောပါလေ
arguing the importance of reading and writing
စာဖတ်တာနဲ့ရေးတာဘလောက်အရေးကြီးလဲဆိုတာပြောခဲ့တဲ့တစ်ချိန်ထဲမှာလူတိုင်းကိုဒါတွေကျွမ်းကျင်အောင်လက်ကျင့်ပြတော်မူသူကတိုက်တွန်းပါလေစာရေးနိုင်တာဖတ်နိုင်တဲ့အရေးအချင်းကလူမှုရေးအားနည်းချက်တွေရှိမရှိဆိုတာကိုပါသတ်မှတ်ပြထားတဲ့အရေးအချင်းဆိုတာကိုအိမ်မီရောကအခမ်းအနားအတော်များများမှသူပြောခဲ့ပါတယ
်လွန်ခဲ့တဲ့နှစ်ပေါင်း30ကစာမတက်သူဘာပြောင်ရေးအတွက်လှူရှားဖို့တည်ထောင်ခဲ့တဲ့ Barbara Bush Foundation ဟာအမေရိကန်ပြည်ထောင်စုတော်ဝန်စာတမ်းမြောက်ရေးစီစဉ်တွေတိုးချဲ့ချနိုင်အောင်နဲ့စာအုပ်စာပေတွေပုံနှိပ်ဖြတ်ဝေနိုင်အောင်အမေရိကန်ဒေါ်လာသန်းပေါင်း130လောက်ရှာမငွေရှာပေးခဲ့ပါလေ။ Nancy Bergyang ကအခုလိုပြောပါလေ
။ One while she was in the White House, Millie's book.
အင်ဖြူရောမှနေခဲ့တဲ့အချိန်သူ့တင်ပေါ်ခွေကလေးမီလီအကြောင်းကိုအခြေပြုပြီးတော့အင်ဖြူရောကဘဝအကြောင်းတွေရေးခဲ့တဲ့ Millie's book ကိုကလေးတွေအတွက်စာအုပ်ထွက်လာပါတယ်။ဒီစာကနေဒေါ်လာသန်းလောက်စာမတက်သူပပျောက်ရေးလှူရှာမှုအတွက်သုံးခဲ့တာပါ။
ဘာဘရာဘုရှားပုံမလင်းလင်းတဲလို့ပြောတတ်သူစိတ်ထဲရှိတဲ့အတိုင်းပြောတတ်သူလို့လဲရန်ငါဆိုပါတယ်ဘုရှ် family မျိုးဆက်ရဲ့ခေါင်းဆောင်မျိုးသမီးကြီးဘာဘရာဘုရှားကို1925ခုနှစ်ဇွန်လ10ရက်နေ့ကမွေးဖွားခဲ့တာပါ George H. W. Bush စစ်မထွက်ခင်လေးမှာဆေးဆက်ခဲ့သူပါ83နှစ်လက်ထပ်ပေါင်းသိမ်းခဲ့ပါတယ
် I would stand there and look out at the
မောင်မဲနေတဲ့ခေါင်းငင်ကြီးကိုကျွန်တော်ဒီမှာရက်ကြည့်နေတဲ့ဆုံးရှုံးခဲ့တဲ့တငယ်ချင်းတွေအကြောင်းကိုကျွန်တော်တွေးတဲ့ကျွန်တော်ချစ်တဲ့တိုင်းပြည်နောက်ဘာဘရာဆိုတဲ့မိန်းကလေးတယောက်အကြောင်းကိုကျွန်တော်တွေးနေမိတယ်လို့သဗ္ဗတဟောင်း George W. Bush တခါပြောခဲ့ဘူးတာပါ။သားသမီးတွေကအသက်3နှစ်အရွယ်သမီးနှစ်ယောက်သွေးကင်ဆာနဲ့ဆုံးသွားခဲ့တာကြောင့်ဘာဘရာ Bush ခြေကွဲဝမ်းနေခဲ့ပါလေ။သူ့မြေးမလေးတယောက်ကဘာဘရာ Bush ရှိနေခဲ့တဲ့အတွက်ကဘာကြီးဟာနေထိုင်ခြင်းစရာနေရာတစ်ခုဖြစ်ခဲ့တာပါလို့တနည်းလားနေကပဲပြောခဲ့ပါသေးတယ်။အင်္ဂါနေ့မှသူဆုံးမသွားခဲ့တာပါခင်ဗျာ။
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြောနေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77 ဂျိုးလူကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအစီအစဉ်ကို email ကနေဆက်သွယ်လို့ရင် bamis@voanews.com ကိုဆက်သွယ်နိုင်ပါတယ်။ဖုန်းခေါ်ဆိုလို့ရင်တော့2392998555လေးကိုခေါ်ဆိုနိုင်ပါတယ်။ VOA American အတန်းဒီကနေ့ညဘက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ line တိုမီတာ30နဲ့51နဲ့ line လမ်းမီတာ190ရောကနေဖန်ယူနာဆင်နိုင်ကြပါရဲ့ရှင
်။ VOA မြန်မာပိုင်းရဲ့အတန်းလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေနေ့မှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာတော်တာရှင်များရှင်VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဧပြီလ18ရက်ပို့တော်နေ့ညပိုင်းအတန်လွင်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတရက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51အပြင်လိုင်းလံမီတာ190ရောကနေပြီးတော့လဲတိုးချက်ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့ကျွန်မရေးဦးကျော်စန္ဒရဲ့မြန်မာအရေးသုံးသပ်ချက်နဲ့အခြားအပတ်စင်ကဏ္ဍတွေကိုလည်းနားဆင်ရမှာပါ။ဒီကနေ့နားဆင်ရမယ့်အပတ်စင်ကဏ္ဍတွေမှာကြားဖို့ရှိတာကတော့
ကိုယ်စင်းတော့အကြောင်းတစ်ချက်ပေါ်မှာမူတည်ရလိမ့်ရှာအခုကငွေဖောင်းပါမှုကြောင့်နောက်တစ်ခုကတော့ transition cost ကိုခေါ်တဲ့ဒီလုပ်ငန်းတွေလုပ်တဲ့နေရာမှာအကုန်ကြရည်များလာတယ
်မြမမူဝါဒရရသုံးသပ်သူဒေါက်တာတင်မောင်တန်းပြောသွားတာကိုတော့ဥကျော်ဆန္ဒရဲ့မြမအရေးသုံးသပ်ချက်မှာကြားကြမှာပါခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထက်ကကျန်းမာရေးကဏ္ဍကိုအရင်ဆုံးထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာအားကစားကြောင့်ကျန်းမာနှုတ်ပြောစေတဲ့အကြောင်းတင်ပြထားပါတယ်ကိုလက်လှရှာအားကစားအများကြီးလောက်တာကြောင့်တက်ကြီးအရွယ်မှာမပြက်စီပဲလူငယ်လေးတွေလိုကိုခန့်အားစနစ်နဲ့ကိုခန္ဓာမျိုးဆက်လက်ပိုင်ဆိုင်နိုင်တယ်လို့ဗြိတိန်နိုင်ငံ King's College ကသုတေသီတွေကတွေးရှိလိုက်ပါတယ်။ဒီ protein ကတက်ကြီးအရွယ်အိုတွေအနေနဲ့ဘလောက်များများအားကစားလောက်ကြပြီးတော့အားကစားကြောင့်ဘလို့အကျိုးတွေရပြီးတော့ကျန်းမာနှုတ်ပြောအောင်ဘလို့အားကစားလောက်တင်ပါသလဲ။ဒီအကြောင်းမြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေယောဂါကုဆရာဝန်များအဖွဲ့ကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
โอเคดร.မြင့်ဦးခင်ဗျာဒီအသက်အရွယ်အိုမင်းလာချိန်မှာပေါ့နော်အားကစားအများကြီးလုပ်လို့ရှိရင်ဒီကိုခန်အားကလူငယ်လေးလိုပဲဖြစ်ပြီးတော့ဟိုနုပြူကျမ်းမာနေတယ်ပေါ့ဆရာเนาะအဲ့တော့အဲ့ဒါကိုပြီးခဲ့တဲ့လကပဲတွေ့ရှိခဲ့ပါတယ်ဆရာအဲ့တော့သူတို့ရဲ့တွေ့ရှိမှုထဲမှာဒီအဖိုးကြီးအသက်80အရွယ်တွေပေါ့နော်သူတို့ကိုလေ့လာလိုက်တဲ့အခါကျတော့သူတို့ရဲ့ဒီကိုခန်အားစနစ်သူတို့ရဲ့ကြွက်သားသူတို့ရဲ့အစီပမာဏအဲ့ဒါတွေကအသက်20အရွယ်တွေနဲ့လူငယ်လေးလိုပေါ့နော်นุปิวจ้ํามาနေတာတော့တွေ့လိုက်ရပါတယ်ဆရာအဲ့တော့သူတို့ကမိုင်းနေနဲ့ခြီနိုင်နေနဲ့ခြီပြီးတော့ဟီဝေစပိန်စီးကြတဲ့သူတွေဖြစ်တာကိုတွေ့ရတယ်ဆရာကြီးအဲ့ဒီခါမှာသူတို့ရဲ့ခန္ဓာကိုယ်မှာပုံမှန်အဖြစ်ဆိုလို့ရှင်တော့ငယ်ရွယ်စဉ်ကနေစပြီးအသက်20ကျော်ကနေစပြီးတော့ဒီခန္ဓာကိုယ်ရဲ့ကိုယ်ခန္ဓာကတစ်နှစ်ကိုဒီ200ခန်းတော့ကနေ300ခန်းတော့တဖြည်းဖြည်းကျပြီးတော့ဟိုယောဂတွေဖြစ်နေတော့ဆုံးကြတော့လေလူကြီးတော့ယောဂတွေဝင်လွယ်တာပေါ့ဆရာနော်ကင်ဆာပါဝင်ဒါပေမဲ့သူတို့မှာကျတော့အဲ့ဒီကိုယ်ခန္ဓာစနစ်ကပုံမှန်အတိုင်းဆက်ရှိနေတော့တော့တွေ့လိုက်ရပါတယ်ဆရာအဲ့တော့ဒီအားကစားလုပ်တာကဒီနုပြိုကျမ်းမာဈေးတဲ့ဈေးတမျိုးဖြစ်နေတာကိုတွေ့ရှိလိုက်ပါတယ်ဆရာအဲ့တော့ဆရာအနေနဲ့ရောမြန်မာနိုင်ငံမှာဘလို့အနေထားတွေ့ကြုံမျိုးတွေနိုင်ငံတကာပေါ့နော်တွေ့ထားတာတွေရှိလဲဆရာကြီ
းဟုတ်ဆရာပြောတဲ့ဆောင်းပါးကိုကျွန်တော်လည်းဖတ်လိုက်ရပါတယ်ဆရာကပြောတဲ့ပေါ့အသက်20ကစပြီးတော့ကိုကသွားစနစ်ကညော့လာတာပေါ့တစ်နှစ်ကို200ခန်းတော့ညော့ရင်ပဲကျွန်တော်အသက်40နှစ်40ပေါ့နှစ်40ပေါင်းလိုက်ရင်အသက်20ကနေ40ပေါင်းရင်သူကအသက်60ရောက်သွားမှာပေါ့အတနည်းနည်းကိုနှစ်200ခန်းတော့ညော့လာတော့သူ80ခန်းတော့ညော့နေပြီဒါပေမဲ့ကုနာလိလာချက်ကအဲ့ဒီ80ခန်းတော့ညော့ရမယ်ဆရာအသက်20တော့ကရှိတယ်ကိုယ်ကသွားအောင်ပဲရှိနေတာကိုတွေ့ရတော့အင်မတန်အောင်ဖို့ခေါင်းတာပေါ့နော်ဒီကိုယ်လက်လှူရှာမှုကလေအဲ့တော့ဗမာနိုင်ငံမှာလည်းအဲ့လိုမျိုးတားကစားလှူရှာမှုကိုယ်လက်လှူရှာမှုတွေကြောင်းအသက်ရှိရတယ်ရှိတယ်ပေါ့နော်အရင်တော့ကတော့ကျွန်တော်တို့ကအစာလေးစီးတစ်ပါးဆိုတာမျိုးကျွန်တော်ပြောတယ်အခုတော့ဒီလောကမှာဘယ်လိုကြောင်းလာလဲဆိုတော့ကိုယ်လက်လှူရှာမှုကလည်းစီးတစ်ပါးပါပဲဆိုပြီးတော့ဖော်မှုတွေလုပ်လာပြီးဗမာပြည်မှာလည်းလှူထားတာတွေ့ရရန်ကုန်မှာကျွန်တော်တို့ဒီပြည်သူအိမ်မှာပေါ့အဲ့ဆိုင်မှုကြီးတက်ထားတယ်နောက်ကိုယ်လက်လှူရှာအားကစားစီးတစ်ပါးဆိုတာလေအဲ့ဗမာပြည်မှာတော်တော်များများကအခုနောက်ပိုင်းကားတွေကကျက်တယ်တော်တော်များများလှုပ်ရှားမှုတွေနေလာတဲ့ခါကျတော့ယောဂဗျာတွေသူပြောလာတာအဝလွန်တာတော့ကင်ဆာယောဂတွေပိုတွေ့လာတာဒါတွေကကိုယ်လှုပ်ရှားမှုနဲ့ဟိုပတ်သက်နေတယ်လေအဲကျွန်တော်လေ့လာမိသလောက်ကတော့ဒီကိုယ်လက်လှုပ်ရှားမှုဟာရင်သားကင်ဆာကြောင့်တည်ဆုံးရတဲ့နှုန်းတွေကို50ရာခိုင်နှုန်းတောင်ပျောက်ပြေလို့ပြောတယ်ဥမာအကြီးကင်ဆာဖြစ်ပွားတာကို60ရာခိုင်နှုန်းတောင်ကြာဆင်းစေတယ်အဲဇိုင်းမားဆိုတဲ့အသက်ကြီးမှဖြစ်တဲ့သတိပြုရတဲ့ယောဂတွေပေါ့နော်အဲ့ဒါတွေကို40ရာခိုင်နှုန်းယောတယ်ဟိုလေးဖြတ်တာတွေနော်ဖြီးလိုယောဂဖြစ်မှုဆိုရှင်58ရာခိုင်နှုန်းအောင်ယော့ပေးတယ်။တွေးရောယောဂတွေတွေးလို့ယောဂတွေနောက်နှလုံးယောဂတွေဒီလေးခတ်တဲ့ယောဂတွေကို28ရာခိုင်နှုန်းဒီယော့တယ်။နောက်ဆုံးပြောရမယ်ဆိုရှင်စိတ်တက်ကြတဲ့စိတ်ကြယောဂတွေတောင်မှချော့ပါသွားစီတယ်ပေါ့နော်။ဒါစိတ်ပိုင်းဆိုင်ရာပါပါလာတာပေါ့။ဒါကကိုယ်လက်လှူရှာလေးချိန်ကဟာသူကငယ်စဉ်ကလှုပ်ရမယ်လို့ထင်တာအချိန်မီအသက်ယူမီပေါ့နော်။နောက်ကြရဲဆိုတာမရှိပါဘူး။အဲကြောင့်အသက်ကြီးရဲ့လူတွေလှုပ်ရမယ်ငယ်တဲ့လူတွေလှုပ်ရမယ်။ဒီစဉ်မှာတလာလေးလှုပ်ရမှာလည်းမဟုတ်နေ့စဉ်လှုပ်ရမှာပေါ့နော
်။ဟုတ်ကဲ့ဆရာကြီး။ဒီနေရာမှာသူတို့လှုပ်တာတော့ဆရာရေတော်တော်များတာပေါ့နော်မိုင်60ကျော်မိုင်100လောက်သူတို့ကဒီတပတ်အတွင်းမှာပေါ့နော်တရက်ကိုဒီနာရီတွေနဲ့ခြေပြီးတော့အများကြီးလှုပ်ကြတာ哦ဒါပေမဲ့ အဲ့တော့အများကြီးလှုပ်ဖို့လိုလားဒီချက်မကြီးကောင်းဖို့နှုတ်ပြဖို့အတွက်ဆိုလို့ရှိရင်လေဘလောက်အနေထားလောက်လှုပ်နိုင်လို့ရှိရင်ဟိုအချိန်လည်းပေးနိုင်မလဲပေါ့နော်လက်တွေ့လည်းကြားနိုင်မလဲပေါ့
ကျွန်တော်ဆရာဟောနေအများစုပေါ့နော်အကြံပေးလို့ရှိတာကတော့တနေ့ကိုကျွန်တော်ကနာယူဝက်ကိုလည်းလှုပ်ရှားမှုပေါ့နော်တစ်ပတ်မှမှ၅ရက်၂ရက်နားလို့ရတယ်အဲ့ကိုလည်းလှုပ်ရှားမှုဆိုချွေးထွက်ရမယ်နှလုံးခုန်မြန်သွားရမယ်မောသွားမယ်ပေါ့လေအဲ့လောက်လေးအထိရောက်ပြီးပြန်နာပေါ့အဲ့လိုမျိုးဒါလှုပ်ရှားနေမယ်ဆိုလို့ရှိရင်အစ်အမေရောင်ရမ်းတာတွေကင်ဆာယောဂါတွေခုနလိုယောဂါတွေနှုံးကြသွားမယ်ဖြင့်ကြက်သားကြီးကတန်မာလာတွေ့ရပါတ
ယ်ဟုတ်ကဲ့ဆရာကြီးအဲ့တော့မြန်မာနိုင်ငံမှာအခုဒီအားကစားလှုပ်ရှားတဲ့အနေအထားပေါ့နော်ဘလို့ကောင်းအောင်လှုပ်ပေးတယ်လဲဆရာ
အခုဆိုလို့ရှိရင်လူငယ်အများစုကတော့ဂျင်ဆိုတဲ့ဒီအားကစားလေးချိန်ခံခံမှလေးပေါ်လာတယ်ရက်ွက်ထည်တွေမှာလည်းရှိတယ်အဲ့ဒီကိုသွားပြီးလှုပ်ရှားကြတယ်အဲ့တော့အဲ့ဒီလှုပ်ရှားတာလည်းကျွန်တော်တို့ကဒါတားမြစ်မှုမရှိပါဘူးလုပ်လို့ရပါတယ်ဒါပေမဲ့လုပ်ငန်းခွင်တွေမှာအညောင်းမရသူတွေအများကြီးပဲကွန်ပျူတာတွေရိုက်နေရတယ်အဲ့ဒီလူတွေကခဏတစ်ထုတ်တော့နော်နှစ်နာရီအလုပ်လုပ်ပြီးအချိန်10မိနစ်လောက်တော့ဒါထပြီးတော့လှုပ်ရှားတာပေါ့အခုဆိုတော့လုပ်ငန်းခွင်ထဲမှာကျွန်တော် ring bar ပေါ့ဟိုမှာချိတ်ပေးထားတယ်အဲ့ဒါကိုခိုးမယ်နောက်ကကျလုပ်ငန်းခွင်ထဲမှာပဲ treadmill လို့ဆိုတဲ့လမ်းလျှောက်ဆက်ကလေးထားပေးထားတယ်လှုပ်ရှားမယ်အဲ့သူတော်တော်လေးသိမြင်တဲ့ဖိတ်အောင်အလုပ်လုပ်နေမှာဒါတွေထားပေးလာပြီလုပ်ငန်းခွင်ထဲမှာကစာသင်ခန်းထဲမှာကဒါမျိုးတွေထားပေးမယ်ဆိုလို့ရှိရင်ပြီးစံခင်သွားပြီးလေ့ကျင့်စရာမလိုဘူးပေါ့နော်ကြိုးစားဆိုတာကမနေ့ဖော်ဆော့လုပ်ရမယ်နေ့ကင်းလုပ်ရမယ်ညလုပ်ရမယ်လို့မတတ်မထားပါဘူးကြိုက်တဲ့အချိန်မှာကျွန်တော်အချိန်ပေးပြီးတော့ကြိုးတဲ့ပုံမှန်လေးတော့လုပ်ဖို့လုပ်တယ်ဒါပေမဲ့အခုဂျင်းဒီမာကလူရအသေးဆံကစားတယ်ကိုတော်ပါဆိုလို့ရှိရင်မော်ဒယ်ကလေးမလေးဟာဒီဂျင်းကစားပြီးနှလုံးမှာအမောဆိုပြီးသိသွားတာကျွန်တော်ကြားခဲ့ရဦးတယ်အဲ့ဒါကဘာလဲဆိုဒီလိုဂျင်းဒီမာကျွန်တော်တတ်မှတ်မှုမရှိဘူးပေါ့လေ exercise ဆိုတာငါလုပ်ချင်တဲ့လို့ရတယ်လို့ထင်နေတာတချို့ကနှလုံးယောဂရှိမှမသိဘူးအစ်စ်မြေရောင်နေမှမသိဘူးဖြည့်ယောဂရှိနေမှမသိဘူးသေးတွေတောက်နေတာတောက်နေချင်းဒီလိုကလူတကာလုပ်တဲ့ exercise တော့မလုပ်ရတော့သူ့အတွက်ကျွန်တော်ပြီးသား exercise လေးလုပ်ရတာဒါကြောင့်ဒီလိုဂျင်းမိုးမလာခင်နိုင်ငံတကာမှာတော့သူက exercise ကို ready ဖြစ်ပြလားဆိုရဲမိကုံးလေးတွေဆိုတာဖြည့်ရတယ်အဲ့မိကုံးမှာပါလဲဆိုလို့ရှင်အရင်တော့နှလုံးယောဂရှိတာအခုတော့သွေးပေါင်ဘယ်လောက်ရှိလဲစိတ်မြေရောင်ရမ်းဘူးလားဗားစိတ်တွေတောက်နေရလဲဆိုတာအဲ့ဒါတွေကြည့်ပြီးတော့ fit ဖြစ်မှာဆိုတာဒီကျင်မှာကစားခိုင်းနေပေါ့နော်အကျင်မှာကလည်းကဆော့ပြီးလို့ရှင်ကြက်မတဲ့လူနေပေါ့အပေါ်ကနေပြုတ်ကြမသွားအောင်မောလာတဲ့အချိန်မှာမူးဝေသွားတာရှိတယ်သူကငကိုယ်လေးကထလာရင်မိုက်ခနဲ့မူးကြတဲ့လူတွေဆိုတော့ exercise ပေးမလို့ဘူးဒီကျင်မှာအပြင်းထန်မလို့ဘူးဆိုတော့ပြီးခုံဆက်ခုံဆက်ပြေးရံဘူးစစ်တွေပြပြုံးကုန်တာတွေရှိတယ်နှစ်နဲ့ချီပြီးလုပ်တဲ့လူတွေအဲဒါကြောင့်ကျွန်တော်ကခုနအဖိုးကြီးတွေကိုကြည့်လိုက်မယ်ဆိုရင်ခုံဆက်ပြေးတာမဟုတ်တော့ဘယ်နဲ့ဆယ်ဘေးနဲ့နင်းသွားတာအဲတော့သူတို့ကသူတို့ရဲ့အစ်စ်တွေလည်းခိုင်မာလာတာပေါ့နော်တော့ exercise မှာကိုယ်ကိုယ်လှုပ်ရှားမှုမှာအကျိုးဆိုင်တက်မှတ်လာတာပေါ့တော့ပက်လက်လှန်ပြီးတော့ခြေရောက်တွေကိုလေထဲမှာခက်ရတဲ့လေ့ကျင့်ခန်းမျိုးတွေဒါမျိုးတွေဆိုခါနာလာကိုတက်တာတယ်ဒူးနာတဲ့လူတွေတင့်တော်တယ်အဝလုံးတွေတော့တက်တော်တယ်အဝလုံးကဘိုက်ကဘယ်လီကစားတာပေါ့နော်တိုက်ထိုးတယ်ဒါမျိုးလေးကျွန်တော်ပြလာတာပေါ့နော်အဲ့တော့ exercise လို့ပြောတဲ့ခါတိုင်းအဲ့တော့သူ့ရော်လေဒါဟိုနေ့စဉ်ဈေးသွားတာယုံသွားတာငါတို့ exercise ပဲလို့ပြောတယ်အဲ့ဒါ exercise နဲ့မဟုတ်ပါဘူးဒါဘိတ်ကတူကလှုပ်ရှားနေရတာအဲ့ဒီဟာဘာမဟုတ်ဖဲနဲ့လေးတန့်လေးရှူဖို့ကောင်းတဲ့နေရာတွေမှာတော့လက်ကျင်ခန်းကိုနှလုံးခုံလုံး130လည်းမပူပဲညံ့သွားအောင်ကျွန်တော်လုပ်ရလုပ်တာမျိုးပေါ့အဲ့တော့ဂျင်းနေမှာအဲ့လိုမျိုးလေကျွန်တော်တက်မှတ်ဖို့လူလာတာပေါ့နော်လူတိုင်းလူတိုင်းကကိုအိရာထဲမှာလည်းကျွန်တော်လုပ်နိုင်တဲ့လေ့ကျင့်ခန်းမျိုးတွေရှိတယ်။အဲ့တော့သူကငါအမှအချိန်မအားလို့လေ့ကျင့်ခန်းမလုပ်နိုင်ဘူးဆိုတဲ့လူတွေကိုကျွန်တော်သတင်းပေးကြတာကအိရာထဲမှာပဲပက်လက်လှန်ပြီးတော့ခြေရောက်ခတ်တဲ့လေ့ကျင့်ခန်း၊တိုက်ထိုးတဲ့လေ့ကျင့်ခန်း၊ကိုကြောခါးတွေကိုဟိုဘက်ကြည့်တဲ့လှိမ့်တဲ့လေ့ကျင့်ခန်း၊ပြင်းနေ3လေးထွက်အောင်လုပ်ပေးရမယ်
။ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
။ကျွန်မရေကနာကနာဆင်ခဲ့ရတာပါရှင်။ခုတော့ဥကျော်စန္ဒရဲ့မြန်မာအရေးသုံးသက်ချက်ကနာပါ။သမရဝင်းမြင့်ရဲ့မြမနေတိကူမိန်ခွန်းဟာအပြောင်းလဲအတွက်အားမလိုအားမရဖြစ်နေကြရတဲ့မြမပြည်သူတွေအတွက်မျှော်လင့်အားတက်စရာဖြစ်ပါတယ်။ဒါပေမဲ့လက်တွေ့အခောင်းထဲဖော်ဖို့အတွက်လွယ်ကူပါမလား။ဘလို့အချက်အခက်အခဲတွေစိန်ခေါ်မှုတွေရှိနေပါသလဲ။မြမမိုဝါရရေရသုံးသက်သူဒေါက်တာတင်မောင်တန်း၊တီဘောမြို့နယ်ကိုစားပြုပြည်သူလွတ်တော်အမဟောင်းဦးရဲထွန်းတို့နဲ့ဦးကျော်ဆန္ဒကဆွေးနွေးသုံးသပ်ထားပါတယ
်။ရောက်တင်မောင်တန်းရောဦးရဲထွန်းရောနှစ်ယောက်လုံးမင်္ဂလာနှစ်သက်ပါခင်ဗျာကျွန်တော်ဒီလိုနှစ်သက်မင်္ဂလာရှိတဲ့အချိန်မှာမြန်မာနိုင်ငံမှာလည်းမင်္ဂလာသတင်းတွေကြားပါရယ်အထူးသဖြင့်အကျဉ်းသားတွေကိုလူညင်းချက်နောက်ခင်းပြေးတာရယ်နောက်တစ်ခါနိုင်ငံတော်သမ္မတရဲ့မိသားအတက်ဆရာကောင်းတဲ့မိန်ကွန်းဖြစ်ပါရယ်ဒါပေမဲ့မြန်မာပြည်မှာဖြစ်နေရတဲ့အတိုင်းအတက်ဆရာကောင်းတဲ့နောက်ွယ်မှာတကယ်လက်တွေ့ဖြစ်နိုင်မလားဆိုရယ်တန်တရားတွေကအများအားဝင်လာနေပါရယ်အဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်မေးချင်တာဖြစ်ပါရယ်ဆရာတို့နှစ်ကိုပေါင်းစုံတစ်ချက်ကဝန်ထမ်းတွေကိုလစာတူပြီးမယ်ဆိုတော့ကိစ္စလစာတူရဲဆိုတာအကုန်လုံးအတွက်ကျူးစူစရာဝန်သားစရာကောင်းတဲ့သတင်းပါဒါပေမဲ့လစာတူလိုက်တာနဲ့10ထဲမှာပဲကုံစင်းနှုံမြင်မမှုကလည်းတက်လာတတ်ပါတယ်အဲ့ဒီတော့သူဟာနိုင်သူဘဲစားဘဲချီဖြစ်သွားတဲ့သဘောတွေအများကြီးတွေးခဲ့ရပါတယ်အခုတခါမှာတော့ဒီလိုလစာတူရတဲ့အညီ ไล่ปาမြန်မာလာမဲ့ကုံစည်နှုတ်ကစားကိုထင်းချုံနိုင်နိုင်မယ်လို့ထင်ပါလားခင်ဗျာဦးရထွန်းအမြင်ကိုရင်ပြောပါခင်ဗျာ
ခုဒီတစ်ခေါက်လာစာတိုးလိုက်တဲ့အခါမှာတော့အရင်တုန်းကအချိန်လေးတွေဟိုမတူတဲ့အချိန်လေးတွေတော့ဒိတ်ထားမိတာပေါ့လေဘယ်လိုလဲဆိုတော့ NLD အစိုးရကလွန်ခဲ့တဲ့နှစ်နှစ်ကာလကလေးကဘတ်ဂျက်လုံငွေတွေကိုငွေဆက်ကူရိုက်ထုတ်တာမျိုးတဲ့ပြည်သူလူထုရှိရအခွင့်အရေးတိုးကောက်ပြီးတော့ဖြည့်ဆည်းဖို့ကိုသူကထောင်ရွက်ထားတာပေါ့အဲ့လိုထောင်ရွက်ထားတဲ့အတွက်ကြောင့်မလို့ဟိုလက်စာတွေတိုးပစ်လိုက်တဲ့အခါမှာငွေထောင်ပွားမှုဖြစ်လာနိုင်မလားဆိုတာကတော့ဟိုစောင့်တော့ကြည့်ရမှာပေါ့ဒါပေမဲ့ဟိုအရင်တုန်းကလို့လက်စာတိုးလိုက်တာနဲ့ချက်ချင်းဒီဟိုဖြစ်လာမဲ့အနေထားမျိုးတော့မရှိဘူးလို့ကျွန်တော်အဲ့လိုသုံးသပ်ပါတယ်။စီဝိုင်းစစ်တမ်းတစ်ခုကကြာဆိုထားတာကလည်းငွေကြေးဖောင်းပွားမှုနှုန်းကဒီ NLD အစိုးရဖွဲ့ပြီးတဲ့နှစ်အတွင်းမှာကျချင်းလာတယ်လို့အဲ့လိုအစီရင်ခံစာတစ်ခုကိုဖတ်လိုက်ရတယ်။အဲ့လိုဖြစ်တဲ့အတွက်ကြောင့်မလို့ဒီလက်စာတွေတိုးပစ်လိုက်ပြီးတဲ့နောက်ပိုင်းမှာကုန်စည်နှုန်းတွေတက်လာတဲ့ကိစ္စကထိနိုင်နိုင်မယ်လို့တော့ပြောလင်းရပါတယ
်။ဟုတ်ကဲ့ဆရာဦးတိမောင်တန်းရဲ့အမြင်လဲသိရပါတယ်ဒီကိစ္စနဲ့ပတ်သက်ပြီး
။ကိုစင်းတို့ကအကြောင်းတစ်ချက်ပေါ်မှာမူတည်ရလေဆရာ။အခုကငွေဖောင်းပွားမှုကြောင့်နောက်တစ်ခုကတော့ transition cost ကိုခေါ်တဲ့ဒီလုပ်ငန်းတွေလုပ်တဲ့နေရာမှာအကုန်ကျတွေများလာတဲ့အတွက်ကြောင့်ပေါ့နော်။ဆိုတော့ငွေဖောင်းပွားမှုကြောင့်တော့စောစောကိုရဲထွန်းပြောတဲ့အတိုင်းပဲ။အမှန်တန် use side ဒီလုပ်နေတဲ့အတွက်ကြောင့်မလို့ဒီဘက်ကတော့ပြန်လဲထိန်းဤလိမ့်မယ်လို့ထင်တယ်။ဒါပေမဲ့အထမအားကြီးစရာမကောင်းသေးတာကဒီလုပ်ငန်းကုန်ကျစရိတ်တွေနဲ့ပတ်သက်ပြီးတော့အစိုးရလူဝါဒနဲ့ပတ်သက်တဲ့ကိစ္စတွေမှာမလျှော့ချနိုင်နေတာပေါ့အဲ့ဒီအတွက်ကြီးပြီးစီစီလေးလှုပ်လိုက်လို့ရှိရင်ပုံစံမျိုးကိုထိနိုင်နေတယ်လို့ထင်တယ်အဓိကစားကုန်တွေရဲ့တမိုးကွင်းဆက်တစ်ချက်ကိုလေ့လာပြီးတော့ဘယ်နေရာမှာလူဝါဒချမလဲဆိုတာကိုစနစ်ကျလုပ်မယ်ဆိုရင်ထိနိုင်မယ်လို့ကျွန်တော်ထင်တယ်မဟုတ်လို့ရှိရင်တော့ဒီစဲချုပ်ထားတဲ့လုံထုံလုံကြီးတွေကြောင့်ပြီးရင်ကြီးမားနေတဲ့ပေပို့ဆောင်ကြီးလိုစီစေးလိုရက်စစ်နီးနေရတာလိုအဆရှိတဲ့ဈေးစကားအကုန်ကျများတာဒီကြောင့်ဝင်စင်းလုံးကဆက်ပြီးတော့ဆက်ချင်နေတက်သွားနိုင်တယ်ပေါ့နော်အဲ့ဒီတက်မှာတော့အစိုးရဘက်ကအားနေနေတယ်အဲ့ဒါနဲ့ပတ်သက်တဲ့ပြည်ရင်ကြောင့်လည်းဘာတွေလုပ်မလဲဆိုတော့ဒီဇိုင်းပေါ်မှာအများကြီးမူတည်နေတယ်ဖြစ်နေအဲ့ဒါတော့ကျွန်တော်တို့လက်ရှိမိန့်ခွန်းမှာကျွန်တော်တို့သိမတွေ့ရသေးဘူးဒါပေမဲ့ရက်စစ်နဲ့ပတ်သက်တဲ့ကိစ္စမှာတော့ကျွန်တော်တို့တွေ့ရတယ်။အဲ့တော့အခြေခံကုန်ပစ္စည်းတွေနဲ့ဆက်နွယ်တဲ့အမှုကွင်းဆက်တလျှောက်လေးလာပြီးတော့ပါလုပ်မယ်ဆိုတဲ့မူဝါဒကတော်တော်ရေးချင်တယ်လို့ထင်တယ
်။ဟုတ်ကဲ့နောက်တစ်ခုကျွန်တော်ဒီနေရာမှာမေးချင်တာကဥယျာထွန်းကိုပဲစာပြီးမေးပြစီဥယျာထွန်းကြားပါရနော်
။ဟုတ်ကဲ့
အခုသမဏကြီးပြောသွားတဲ့ပြုပြင်ပြောင်းလဲမှုတွေအထူးသဖြင့်ပြည်နယ်နဲ့တိုင်းတွေကိုခွင့်အနာပို့ပြီးတော့ပြင်မယ်ဆိုတဲ့ကိစ္စအပါဝင်တခြားကိစ္စလည်းပါရပေါ့လေဒီကိစ္စတွေဟာ2008ဖွဲ့စည်းပုံအရတမ်းမြင့်ချက်နဲ့အဝင်ပါရလားအဲ့ဒီတမ်းမြင့်ချက်ကိုကြော်လွှားပြီးလုပ်ရမယ့်ကိစ္စတွေများရှိမနေဘူးလားခင်ဗျာဒီလိုသူသူပေးလိုက်တဲ့ကတိထဲမှာ
အခြေခံအားဖြင့်တော့သူကဒီကျွန်တော်ဖက်ဒရယ်စနစ်ပုံစံဖြစ်အောင်ပေါ့လေဒီရေးဆွဲထားတာဖြစ်တာပေါ့ဥပမာအားဖြင့်မြို့နယ်အဆင့်ခရိုင်အဆင့်ပြည်နယ်တိုင်းဒေသကြီးအဆင့်အုပ်ချုပ်ရေးမှုတွေဟာအုပ်ချုပ်ရေးဌာနတွေဟာပြည်ထရေးဝန်ကြီးလက်အောက်မှာမရှိရဘဲနဲ့တက်ဆိုင်ရာတိုင်းဒေသကြီးနဲ့ပြည်နယ်တွေရဲ့အစိုးရအဖွဲ့ရဲ့လက်အောက်မှာရှိရမယ်ဆိုပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေမှာရေးသားထားတယ်။အဲဒီဟာကိုအရင်အစိုးရလက်ထက်တုန်းကတတိထားမိပေမဲ့လို့ဒီဗဟိုချုပ်ကံမှုရှော့ချဖို့ကိစ္စကိုသူတို့တခုခုကြောင့်ပေါ့နော်အကြောင်းတခုခုကြောင့်သူတို့မလုပ်ခဲ့ဘူးပေါ့နော်မလုပ်ခဲ့တဲ့အနေအထားမျိုးရှိတယ်အဲအဲ့ဒီကိစ္စကတော့မြင်သာထင်သာတဲ့ကိစ္စတခုပေါ့တခြားဥပဒေကျူရေးကိစ္စတွေမှာလည်းပြည်နယ်နဲ့တိုင်းဒေသကြီးလွှတ်တော်တွေကိုပြည့်ရထားတဲ့အခွင့်အာဏာတွေရှိတယ်အဲ့ဒါတွေကိုလည်းပထမအကြိမ်အစိုးရတက်တန်းပထမအကြိမ်လွှတ်တော်တက်တန်းတွေတုန်းကကောင်းကောင်းမကျင့်သုံးခဲ့ဘူးပေါ့နော်အဲ့ဒီတုန်းကလည်းကျွန်တော်တို့ဒီဖက်ဒရယ်စနစ်ဆိုတာလည်းကောင်းကောင်းနားမလဲနောက်တစ်ခုကဟိုချုပ်ကင်မှုကိုပဲအကုန်လုံးအစအစအရာရာအားကိုးနေတဲ့အချိန်ဆိုတော့ဒီဟာကိုလောကကောင်းမှလည်းမသိအခုသမရဦးဝင်းမြင့်ကဒီဟာကိုထောက်ပြပြောဆိုလိုက်တဲ့ဟာကကျွန်တော်ထင်ပါတယ်2008ဖွဲ့စည်းပုံအခြေခံဥပဒေဘောင်တွေက ဲ့လိုဘိုးချုပ်ကံမှုရှော့ချရမယ့်ကိစ္စတွေကိုဒီရွယ်ပြီးတော့ပြောပုံရပါတယ်။ခြေကံဥရေကခွင့်ပြုထားတာဖြစ်တဲ့အတွက်ကြောင့်မလို့လုံးလို့ရပါတယ်။အောက်ခြေမှာတကယ်တမ်းလုံနိုင်ကင်နိုင်မဲ့ထိုးသွင်းပြီးတော့ပေါ့နော်။ကိုယ်တိုင်းဒေသကြီးပြည်နယ်ရဲ့အခွင့်အာဏာကိုကြီးပြေဘဝအသုံးချပြီးဒီဆောင်ရွက်သွားဖို့ပဲလိုတယ်လို့ကျွန်တော်ယူဆပါတယ
်။ဟုတ်ကဲ့ဒါပေမဲ့ဥရေထွန်းတော်တော်ပြောရဲတခုခုအခြေအနေကြောင့်မလို့ဖြစ်ခဲ့ဘူးဆိုတာအဲ့တခုခုအခြေအနေဆိုတာကဘာလဲပုံမှန်လင်းလင်းပြောရင်တဖက်ကပြည်ထောင်ဝန်ကြီးတို့ဘာလို့ကိုရွေးချယ်ပေးခဲ့တဲ့တက်မတော်ရဲ့သဘောထားကိုငဲ့ကွက်ခဲ့ရလို့လားအခုခါမှာတော့တက်မတော်ကအဲ့လိုလုတ်လိုက်ရင်ကြီးကြီးဖြူဖြူစီးပါမလားဆိုတာလည်းဆက်ဆွေးနွေးပါဦးရထောင်
းအဲအဲ့ဒီတုန်းကတော့ကျွန်တော်ထင်ပါတယ်ဟိုကျွန်တော်တို့စစချင်းဆိုတော့အခြေခံဥပဒေကိုကောင်းကောင်းနားမလည်ကြတာလည်းပါတာပေါ့လေကျွန်တော်တို့အပါဝင်အစိုးရအဖွဲ့ဝင်တွေတော့ဥက္ကဋ္ဌများအပါဝင်ပေါ့နော်အခြေခံဥပဒေကိုကျွန်တော်တို့ကစပြီးတော့ဒီလုံရင်တင်တင်ရင်လုံဆိုတဲ့အနေထားမျိုးဖြစ်တဲ့အခါကျတော့ဘယ်သူမှလည်းစိစိဆက်ဆက်ဒီဥစ္စာကိုမသိဘူးနောက်တစ်ခုကဒီဟာကနိုင်ငံရေးအရာဒါဖက်ဒရယ်စနစ်ပုံစံဆွဲထားတယ်ဆိုတဲ့ဥစ္စာကိုလည်းရှင်းရှင်းလင်းလင်းနားမလည်တဲ့အခါကျတော့ဒီအုပ်ချုပ်ရေးကဒီရေးရေးကပဲကင်ထားတာဖြစ်လိမ့်မယ်လို့တွတ်ဆကြတာပေါ့လေတနည်းပြောရမယ်ဆိုလို့ရှိရင်ဒီရေးရေးဝန်ကြီးဌာနကကျွန်တော်တို့အုပ်ချုပ်ရေးကိုဆက်လက်ပြီးတော့ကင်ထားဖို့ကိုရခင်အစ်အစိုးရကလည်းလိုလိုလားလားဒီဘိုလ်ထုတ်ကင်မှုကိုကျင့်သုံးခဲ့တယ်လို့ဦးသိန်းစင်အစိုးရကလည်းဆက်ပြီးတော့ကျင့်သုံးလို့တဲ့ဆိတ်ဆန္ဒရှိပုံရပါတယ်ဒါကြောင့်မလို့ဒီဥစ္စာကိုမပြောင်းလဲခဲ့တာပဲเนาะနောက်ပိုင်းဒီဘက်ခင်မာကတော့ဒါနဲ့ပတ်သက်လို့ဒီပန်ပြောဆိုထောက်ပြတာတွေလည်းရှိတယ်မီဒီယာသမားတယောက်ကဥဇော်သေးကိုလှမ်းပြီးတော့မေးလိုက်တဲ့အခါမှာဥဇော်သေးကဟုတ်ပါတယ်ဒါနဲ့ပတ်သက်လို့ကျွန်တော်တို့တက်ဆိုင်ရာအုပ်ချုပ်ရေးအစင်းစင်းကိုတိုင်းဒေသကြီးနဲ့ပြည်နယ်အစိုးရအောက်ကိုပြောင်းဖို့အတွက်ဆိုရင်ဥပဒေတစ်ခုပြဋ္ဌာန်းပြီးတော့ဒီဆောင်ရွက်လို့ရပါတယ်ဆိုပြီးတော့ဖြေလိုက်တယ်။အဲဒီနောက်ပိုင်းမှာတကယ်တမ်းလုတ်တဲ့အခါမှာတချို့သောဥပဒေတွေကမပြင်းစင်ရသေးတာမဖြတ်သိမ်းရသေးတာတွေရှိတော့ညှိတွန်းနေတယ်။အခုအချိန်မှာတော့ဒီအုပ်ချုပ်ရေးတွေဟာတော့တက်ဆိုင်ရာတိုင်းဒေသကြီးပြည်နယ်တွေကကျင့်သုံးရမယ့်ဟာတွေဖြစ်တယ်ဆိုတာသဘောပေါက်လာတာနဲ့အမျှဒါတွေကဆောင်ရွက်လို့ရပါတယ်။အခုအချိန်ကဥတည်နေဆန့်ကျင်ခြင်းမညီညွတ်ခြင်းမရှိဘူးလို့ကျွန်တော်အဲ့လိုယုံကြည်ပါတယ
်ဟုတ်ကဲ့ဖွဲ့စည်းပုံအခြေခံဥပဒေတွေမှာတက်မတော်ရဲ့ညွန်ညင်မှုကိုလည်းထက်တွက်စရာမလိုဘူးဆိုတဲ့သဘောပေါ့ဆရာဦးတင်မောင်တန်းကဘယ်လိုသဘောရပါလဲ decentralization နဲ့ပတ်သက်ပြီးတော့တကယ်ထိထိရောက်ရောက်လုပ်နိုင်မလို့ထင်ပါလားအကန့်အသတ်တွေငက်ွယ်ရမယ့်ဟာတွေမရှိဘဲနဲ့ထိုးထိုးကျူးကျူးလုပ်နိုင်မလို့ဆရာထင်သလားဆရာ
ပထမဆုံးကတော့ဆရာဒီဖွဲ့စည်းပုံကိုတက်မတော်ကဆွဲတယ်ဒီအဲ့တော့ဖွဲ့စည်းပုံမှာလုတ်ပိုင်ခွင့်နဲ့တေးထားတာကိုတက်မတော်ကလည်းတည်ပြီးသားဖြစ်တယ်လို့ကျွန်တော်ထင်တယ်လူတွေထင်တာနဲ့တခြားစီပေါ့နော်ပထမဆုံးကတော့ဒီနယ်တိုင်းဒေသကြီးအစိုးရရဲ့ယုံပါဒီရေးဝန်ကြီးဌာနအောက်မှာရှိတဲ့ထရေအုပ်ချုပ်ရေးဝန်ကယူရမယ်ဆိုတာဖွဲ့စည်းပုံမှာပြဋ္ဌာန်းထားတယ်အကြိမ်ထဲမှာပဲဒီနယ်တိုင်းဒေသကြီးရဲ့ဖွံ့ဖြိုးတိုးတက်မှုစီမံကိန်းတွေလူဝါဒနဲ့စီမံကိန်းတွေကိုအကောင့်ထဲပေါ်ဖို့လိုအပ်လို့ရှိရင်မိမိရဲ့ကိုယ်ပိုင်နယ်ဘက်ဝန်ထမ်းဖွဲ့စည်းဖို့လေဖွဲ့စည်းခွင့်ရှိတယ်လို့ပုံမှန်159မှာပြဋ္ဌာန်းထားတယ်။ဆိုတော့ဒါကစရဲကဇိုင်းရကူကတည်ပြီးသားလို့ထင်တယ်။လုပ်လို့လည်းရမယ်လို့ကျွန်တော်ထင်တယ်။မန်းလေးမှာလုတ်ခင်ကြတယ်များအတွေ့အကြုံများပြောရလို့ရှိရင်ဝန်ထမ်းတွေကလည်းပထမပိုင်းမှာနည်းနည်းသဘွေသွားဖြစ်တယ်မလုပ်ဘူးမကြိုက်ဘူးဘူး။ဟောမလုပ်ဘူးမကြိုက်ဘူးဘူးဆိုတာကဒီဘူဝါဒကိုတိုင်းစစ်ဒေသကြီးမှာခြားတယ်နော်အစီအစဉ်လေးနောက်ပြီးတော့စီမံချက်တွေကိုတိုင်းစစ်ဒေသကြီးမှာတိတိကျကျတတိချာချာရေးတယ်ဆိုတာမျိုးဒီလိုလုပ်ပုံပိုင်းနဲ့ကောင်းနေနဲ့အောက်ခြေမှာမလုပ်ခဲ့ရဘူးပေါ့နော်အဲ့ဒီခြေမှာနည်းနည်းလေးဘာလုပ်နေလဲဆိုတော့သဝေသွားလေးဖြစ်တာရှိတယ်ဒါပေမဲ့ဝန်ကြီးချုပ်ရဲ့ဦးဆောင်မှုအောက်မှာမို့လို့ကျွန်တော်တို့လုပ်တဲ့အခါမှာဟိုဖြစ်တဲ့ဝန်ကြီးဌာနတွေကလည်းအခုကအင်မတန်နေပါတယ်ဝန်ကြီးဌာနနဲ့ဖိတိုက်တွေ့တာတွေလည်းကျွန်တော်တို့မတွေ့ခဲ့ရဘူးဒီပြောလို့ရှိရင်တိုင်းဒေသကြီးအစ်စ်မှာလုပ်တဲ့စီမံချက်တွေမှာကမိမိဌာနကလုပ်နေတဲ့မူဝါဒတွေကိုအားဖြစ်သေးရတယ်ရောက်တယ်အပြန်အအားဖြစ်မှုကိုတွတ်တွေးရတယ်ပေါ့နော်ဥပမာအားဖြင့်အစားတောက်တွေစီးစစ်တဲ့ FDA လို့လုပ်ငန်းမျိုးမှာလည်းအဲ့ဒီလိုအားဖြစ်မှုမျိုးမန္တလေးနဲ့ပဲဟိုကြားထဲမှာကျွန်တော်တို့တွေ့ရတယ်နော်လေယာစိုက်ပျိုးဝန်ကြီးဌာနမှာလုပ်မဲ့ agriculture good practice ပေါ့နော်လေယာစိုက်ပျိုးလုပ်ပုံကိုင်မှုခေါင်းတွေမှာလည်းအားဖြစ်တဲ့ဟာမျိုးတွေကျွန်တော်တို့တွားပြီးတွေ့ရတယ်ပေါ့နော်ဆိုတော့အဲ့ဒီအတွေ့အကြုံတွေရပဲသမရကြီးကပြောတယ်လို့ကျွန်တော်ထင်တယ်အဲ့တော့စိတ်အခက်အခဲမရှိတော့ဘူးလို့ကျွန်တော်စိတ်ထဲမှာထင်ပါတယ်
ဟုတ်ကဲ့ဟိ
ုအတွက်ကိုတိုင်းဒေသကြီးအစိုးရ
ဒီအတွက်ကော
ဥကျော်ဆန္ဒရမြန်မာအရေးတုံ့သက်ချက်ကိုနားဆင်ခဲ့ရတာပါအခုတော့အပတ်စဉ်အားကစားကဏ္ဍပါကိုရန်နိုင်ကစူးစီးတင်ပြထားပါတယ်
တော်ကျင်းအမင်္ဂလာပါဗျာ2018ကမ္ဘာဖလားဘောလုံးပွဲကြီးစတင်မှုကနှစ်လလောက်သာလိုပါတော့တယ်အင်ရှင်ရုရှားပါဝင်ကမ္ဘာတစ်ပွင့်ကခြေစပွဲအောင်ခဲ့ကြတဲ့အသင်း32အသင်းဟာဇွန်လ14ရက်နေ့ကနေဇူလိုင်လ15ရက်နေ့အထိရုရှားနိုင်ငံကမြို့ကြီးစတမြို့မှာကစားကြမှာဖြစ်ပါတယ်ဒီချိန်မှာဥရောပကနာမည်ကြီးအီတလီနဲ့တောင်အမေရိကချန်ပီယံချီလီတို့ခြေစပွဲမအောင်လို့မပါနိုင်တာကလွန်းရင်ဂျန်တဲ့အသင်းကြီးတွေအတော်များများပါဝင်နိုင်ကြပါတယ်ဒီနေ့မှာလဲအစင်လာရနာမည်ကြီးအသင်းတွေပဲပူဆွဲဖို့ရည်ပန်းစားနေတာပါဆိုတော့ခြေစပွဲတစ်လျှောက်ကစားခဲ့တဲ့ခြေစွမ်းအနေနဲ့ပတ်သက်ပြီးတော့အာဇာကလောင်ရှင်တွေကဘယ်အသင်းတွေကိုစိတ်ကြိုက်အတွေ့အဆုံးဖြစ်ခဲ့ပါသလဲအာဇာဆောင်းပါရှင်ကိုဇော်မျိုးတန်ကတော့
အတွေ့အဆုံးအသင်းဆိုရင်တော့ဘရာဇီးနဲ့ဂျာမနီပေါ့ဘရာဇီးနဲ့ဂျာမနီကတော့ခြေစပွဲတွေမှာတော်တော်ကိုခြေစွမ်းကြောက်တယ်နောက်ဟိုဒီနေ့ကမ္ဘာပလာမှာစောင့်ကြည့်နေတဲ့အသင်းကတော့ဟိုဘယ်ဂျီယံပေါ့ဆရာဘယ်ဂျီယံလဲဟုတ်ကဲ့အားလုံးအင်အားပါဟိုကဒီကွဲမှာတော်တော်လေးကိုစီမံပြနိုင်ရတာဟုတ်တော့ပြမေမောချင်းချုပ်ပြရင်တော့ဒီကွဲမှာအကြိုက်ဆုံးအသင်းမပြင်းရတော့ဘရာဇီးနဲ့ကြာမှာပေါ့
ဝိုင်းအောက်သားကလောင်ရှင်ဆရာမြတ်သက်ကတော့
အဲကျွန်တော်ကတော့ဟိုနဂိုရီးယားဟိုဟာပေါ့လေစာစီဝဲချီလေးအမီးရဲ့လက်ရှိချန်ပီယံကျွန်တော်ကြာမှာပေါ့တော်လေးသဘောကျပါတယ်လက်ကအမေရိကဆိုရင်တော့ကျွန်တော်တို့ထိပ်တိမတင်ပါဗျာဘရာဇီးအဂျင်တီးနာပေါ့အဲဒီသုံးသိန်းကတော့ကျွန်တော်တော်တော်လေးကိုမျက်စိတွေ့တယ်လေဆိုတော့ဥရောပမှာကျင်းပမှာဆိုတော့ကျွန်တော်ကတော့ခတ်ဟိုဥရောပကျဲတိုင်လို့လာတော့မသိဘူးပေါ့ရအဲဂျာမင်းနဲ့တော့ပြန်ရတော့စပိန်ပေါ့အဲစပိန်ကတော့ဘယ်ကျောက်စားပြည်နယ်လို့ထင်တယ်ဗျာဆိုတော့လက်ရှိချန်ပီယံကြီးကိုလည်းကျွန်တော်တော်တော်လေးအဲအင်ပရက်ဖြစ်တဲ့သဘောရှိပါခင်ဗျာဟု
တ်ဆောကာဖော်လိုဂျာနယ်ရဲ့အေရီယာချုပ်ကိုကျော်ကျော်မျိုးဟန်ကတော့ဘရာဇီးရဲ့ခြေကိုအကြိုက်ဆုံးလို့ပြောပါတယ
်။ဒီပွဲတစ်ချောင်းမှာဟိုကဘာကူရဲ့ဒီပွဲတစ်ချောင်းမှာကျွန်တော်ဘရာဇီးပြန်ရောကြရတာအစ်ချက်တန်းလို့ပါလေ။ဒီပြားကအဲအခုကူကျော်တဲ့ transition ကိုတော်တော်လေးအောင်မြင်လို့တော့နိုင်တယ်ကျွန်တော်တော်ကြာတာ။တော့ဘရာဇီးကတီတီကသူ့ကန်တွေတစ်ချောင်းမှာကစားကွက်ပြောင်းနေတယ်ဒါနဲ့ရလတ်ကောင်းတယ်ဒီသူလေးမောင်ပဲဈာမထားတာဆိုအကုန်လုံးဒါနဲ့ကစားသမားတွေလူညာချတာရာဆိုသူကဒီအသေးကိုသူ့ကြောင့်မရှိသေးနဲ့ကင်တွေတာတော့မဟုတ်ဘူးအဲဒီတော့သူအဲကူကြောင်းနိုင်တဲ့ကောင်ကြီးကျွန်တော်ကဘာကြီးတဲ့ဟာထိုက်တဲ့အော်ဒီနိုတစ်ခုတော့ဒီဘာသာမျိုးတော့ရမယ
်ဘရာဇီးတင်ဟာအခုနေကမ္ဘာဖလားခြေစပွဲမှာလဲတောင်အမေရိကဇုံကနေ12ပွဲနိုင်5ပွဲတည်းတပွဲရှုံးနဲ့ပထမဆုံးခြေစပွဲအောင်ခဲ့တဲ့အသင်းမှာဒါပြင်ဥရောပမှာကစားခဲ့တဲ့ကမ္ဘာဖလားပြိုင်ပွဲတွေမှာဥရောပအသင်းတွေကအများစုပိုဆွဲခဲ့တာဖြစ်ပြီးတော့ဘရာဇီးတသင်းကပဲ1958ခုနှစ်တုန်းကဆူဒင်ကမ္ဘာဖလားမှာတကြိမ်အနိုင်ရဘူးရတာဖြစ်ပါတယ်။ဒါကိုကြည်ချင်းအဖြစ်ဒီကြိမ်မှာလဲဥရောပအသင်းတွေအနေနဲ့အခြေအနေပိုကောင်းတယ်လို့ဆိုရမှာဖြစ်ပါတယ်။ဆိုတော့ဒီနှစ်ကမ္ဘာဖလားမှာဘယ်အသင်းပိုဆွဲမယ်လို့အာဇာကလောင်ရှင်တွေကခန့်မှန်းလိုက်ပါသလဲ။အာဇာကလောင်ရှင်ဆရာမြတ်သက်ကတော့
အဲ့တော့လေကျွန်တော်ကတော့ဟိုစိတ်ထဲမှာတော်လေးသဘောကျနေတာတော့ခုနကလက်ရှိချန်ပီယံဂျာမနီနော်စပိန်ပေါ့လေနောက်တစ်ခုကရုရှားကလည်းသူ့ရေပေါ်ဆိုတော့သူလည်းနည်းဆုံးတော့ကျွန်တော်တင်နေရကွာတာလောက်တော့ပြက်လာမှာပဲဒါပေမဲ့ရုရှားရဲ့ပြဿနာကလည်းကိုရနိုင်ပြည့်တဲ့အတိုင်းပဲသူ့စီမှာခုနကျွန်တော်ပြောတဲ့ဟိုရှာပီပင်းတစ်ခါတောက်ပြလို့ရှိရဲ့ဒီပေါ်ကြီးပြောင်းနိုင်တဲ့ပုံစံမျိုးမရှိဘူး။ရှင်းရှင်းပြောရရေးဆိုရင်ကျွန်တော်တကယ်မေးကအတင်းနေပါတော့ဗျာ။အာဂျင်တီးနားပါရှိရဲ့ဗျာ။ဘရာဇီးကပါ။ဘရာဇီးပါကျွန်တော်တိတ်မတွေ့လောက်။ဘရာဇီးကအတင်းလိုက်ဆိုရင်လည်းကစားပေး။အမီမာကျွန်တော်တော့ကြီးသူ့နိုင်ငံပါလုပ်ခဲ့တဲ့ကမ္ဘာဖလားပွဲခြေစွမ်းရောလက်ရှိဒီကအတင်းမှာကန်နေတဲ့ခြေစွမ်းရောကျွန်တော်တိတ်ကျွန်တော်တော့ဗျာအရင်ဟိုရနေတော်ကြီးတို့ဒီလိုပဲကဖြစ်ခဲ့လို့လားတော့မသိဘူးဒီနည်းနည်းလေးလူကြီးသေးတယ်လို့ထင်တယ်ဗျာနောက်တစ်ခုကနည်းနည်းခံရများနေလားလို့ဒီ
ခံ
နည်းနည်းများတော့အဲ့ဒါလည်းဒီဟာဘုံသမားတယောက်တည်းကအန်ဒီရယ်လေဒီမှာမက်ဆီဆိုရင်အမှတော့လောက်ရှမ်းရှမ်းတောင်းတာဒီဟာမများဘူးဗျာက
တယ်လို့ကြားတယ်လို့ကန်တယ်ရေးရေးကန်သွားတယ်ဒီချက်စကားနဲ့ပြောတော့ပင်းနေတာဘူးဗျာသူမိမာကြတော့ဒါကျွန်တော်တယောက်တည်းအမြင်ပါအတပားရင်မာတော့နိုင်ပါလေဆိုတော့ဒီပြီးဆောင်ကိုဒီရောက်သွားပြီလားဒါမှမဟုတ်ဒီရောက်သွားပြီကြာလာလားပြီးဆောင်ကိုရောက်ဖို့လိုနေတာလားအဲ့အဲ့နှစ်ခုကတစ်ခုခုတော့တစ်ခုခုရယ်ကြာကျွန်တော်တို့ပြချေသွားမှုရာနုံကြီးနဲ့ကြိုက်တာအမှန်ပဲ
ဆောကဖော်လိုဂျာနယ်ရဲ့အိဂျာချုပ်ကိုကျော်ကျော်မျိုးဟန်ကတော့
အဲ့ဘယ်သိဘူးဆိုတော့ကျွန်တော်ကတော့နံပါတ်1ဥစားပြီးတော့ပြီးတော့နော်ပြီးတော့ရင်ကျွန်တော်တိုက်တာကအဲစပိန်တိုက်တယ်ဗျာဒါပေမဲ့ကျွန်တော်ဒီ3တင်းတိုက
်တာပြင်အောက်စားဆောင်းပါရှင်ကိုဇော်မျိုးတန်ကလည်းဘရာဇီးလအသင်းအနေနဲ့ဒီချိန်မှာဘူးဆွဲဖို့အလားအလာအကောင်းဆုံးဖြစ်တယ်လို့သုံးသပ်ပါတယ
်ဟိုဥရောပမြေမှာကစားတာဆိုတော့လေဟိုဥရောပကျင်းပြင်းမဲ့ချန်ပီယံဖြစ်မလားပေါ့နော်သူတို့လည်းဘရာဇီးကတော့ဥရောပမြေမှာလာပြီးချန်ပီယံဖြစ်ဘူးတယ်ပေါ့ဒီတော့ကျွန်တော်အမြင်ပြောရမယ်ဆိုတော့လက်ရှိခြေသွင်းတဲ့ဥစ္စာရဆိုတော့ဘရာဇီးကိုနည်းနည်းလေးပိုပြီးတိုက်နေတယ်ပေါ့နော်။ဘာသာဘရာဇီးကိုပိုပြီးနည်းနည်းတိုက်နေတယ်ဆိုတော့ဂျာမနီကဒီနေ့ကမ္ဘာပလာခြေပွဲမှာခြေသွင်းပြရတဲ့ပုံနဲ့ဟိုလူငယ်ကစားသမားလေးတွေအများစုနဲ့ပွဲထွက်ခဲ့တာ။ဒီတော့ generation ပြောင်းလဲလုပ်တာလို့ကမ္ဘာပလာလို့ဒီ final ပေါ့ final ပွဲစဉ်ဒီမှာတော့သူတို့ champion ဖြစ်ဖို့ကနည်းနည်းလေးဟိုခက်တဲ့နေတာပေါ့။ဆိုတော့ဥရောပဆိုကအသင်းတွေကသူတို့ရှိနေတော့ဒီလီရလည်းမပါဘူးဗျာတော့စပိန်ရလည်းကြောင်းလည်းဖြစ်နေတဲ့အတွင်းတော့ခြေစပွဲမှာတော့တော်တော်လေးရုန်းကန်နေရတဲ့အတွင်းဆိုတော့ပေါ်တူဂီစတဲ့တော့လည်းကြာပြီးတဲ့တိုင်ပဲဟိုယူရိုမှာချန်ပီယံဖြစ်ခဲ့တဲ့သူတော့သူနဲ့ခြေစပွဲကဘယ်လောက်မဟုတ်ဘူးဆိုတော့ဘရာဇီးရဲ့အမိထားအကောင်းဆုံးဖြစ်နေတယ်လို့ကျွန်တော်အဲ့လိုပဲတုံ့ပြန်ပါတယ
်ဒါကတော့အာဇာကလောင်ရှင်တွေရဲ့ကမ္ဘာဖလားပွဲအပေါ်မှာခမန့်ချက်တွေဖြစ်ပါတယ်သောရရှင်တွေကရောဒီနှစ်ကမ္ဘာဖလားမှာဘယ်အသင်းတွေဘူးဆွဲမယ်လို့ခမန့်ထားပါသလဲဒီ2018ကမ္ဘာဖလားမှာအောက်စားကလောင်ရှင်တွေခမန်းထားတဲ့အသင်းတွေပဲအနိုင်ရဘူးဆွဲသွားမလားဒါမှမဟုတ်တခြားတသင်းသင်းကပဲဘူးဆွဲမလားဆိုတာကတော့စိတ်ဝင်စားစရာကောင်းတယ်လို့ပဲပြောရမှာဖြစ်ပါတယ်ခင်ဗျာ
အပစင်အားကစားကဏ္ဍကိုထုတ်လွှင့်ပေးလိုက်တာပါမနေ့ပြန်ကြာတာပရင်းနဲ့မနေ့ပိုင်းထုတ်လွှင့်ချက်တွေမှာတော့အခုညပိုင်းမှာနာဆင်ခဲ့ရတဲ့အစီအစဉ်တွေကိုပြန်လည်ကြားကြမှာပါလိုင်းဒိုမီတာ30နဲ့51နဲ့လိုင်းလမီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်ခရော့ချန်ရှိနေတဲ့အချိန်တွင်နောက်ဆုံးအသတင်းအကျဉ်းချုပ်ကိုကိုအောင်လင်းဦးကတလက်ပြောပြပေးပါအောင
်အမေရိကန်ဘူထောက်လိုင်းအေဂျင်စီ CIA အကြီးအကဲမိုက်ပွန်ပီယိုဟာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဟွန်နဲ့ပြောင်းရွှေ့မှုတော်မှာလက်ဝဲတွေ့ဆုံခဲ့ကြောင်းသမ္မတဒေါ်နယ်ထရန့်ကဒီနေ့မှပဲအတည်ပြုပြောဆိုလိုက်ပါတယ်တွေ့ဆုံမှုချေချောမောရှိတဲ့အကြောင်းနဲ့ဆက်ဆံရေးကောင်တိစောက်နိုင်ခဲ့တဲ့အကြောင်းလဲ Twitter လူမှုကွန်ရက်ကနေသမ္မတကပြောဆိုခဲ့တာပါစီးရီးယားနိုင်ငံမှာဒါရုလက်နက်သုံးတက်ခတ်ခဲ့တယ်လို့တန်မြတ်ရှိနေတဲ့ဒူမားမျိုးချင်းတွေကိုထောက်လှမ်းမှုသွားတဲ့ကုသမဂလွန်ညွန်ရေးဖွဲ့ကိုပြစ်ခတ်ခံခဲ့ရတဲ့အကြောင်းနှီးဆက်သူတွေက VOA ကိုပြောပါရယ်ဖော်ဝင်တဲ့ထိခိုက်ဒဏ်ရာရတာမျိုးတော့မရှိခဲ့ပဲဒမက်စကတ်မျိုးတော်ကိုပြန်လာခဲ့ကြကြောင်းလည်းပြောဆိုခဲ့ကြတာပါအာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းမှာဒီနေ့စောပိုင်းကဘုံခွဲတက်ခတ်မှုကြောင့်ဒေသခံလွန်ညွန်ရေးထိတဲ့အရာရှိတူနဲ့ကိုရီးယားတို့အများပြတည်ဆုံသွားတဲ့အကြောင်းအစိုးရတောင်ရှိသူတွေကပြောပါရယ်တည်ဆုံသွားသူဟာကတားပြည်နယ်ကနေဆက်လွန်ညွန်ရေးတပ်ဖွဲ့ကတပ်မှုတူဖြစ်သူဂျန်နမ်မာမာဖြစ်ကြောင်းလည်းအာဏာပိုင်တွေကအတည်ပြုပြောဆိုခဲ့ကြတာပါကွလွန်ဒူအမေရိကန်သမ္မတကရိုဟောင်ဘာဘရာဘုတ်ရှာမိသားစုတိုက်ပြင်းနဲ့အများပြည်သူအတွက်နှစ်မြုပ်ကြိုးပမ်းခဲ့သူတူဖြစ်အမေရိကန်နိုင်ငံရေးလောကကထင်ရှားတဲ့ပုံစံတွေကဂုဏ်ပြုနေကြပါတယ်။မနေ့ကပဲကွလွန်သွားတဲ့အသက်62နှစ်အရွယ်သမ္မတကရိုဟောင်ဟာအမေရိကန်မိသားစုတွေအတွက်ကြိုးပမ်းဆောင်ရွက်ခဲ့သူဖြစ်သမ္မတဒေါ်နယ်ထရန့်ကချီးကျူးစကားပြောကြားခဲ့တာပါ။အလားတူသမ္မတဘရက်အိုဘားမား၊ဘေးကလင်တန်၊ဂျမီကတ်တာတို့ကလည်းသမ္မတကရိုဟောင်ဘာဘရာဘုတ်ရှာဆွမ်းဆောင်ချက်တွေပေါ်အတူတူချီးကျူးအောင်မေစကားပြောကြားသွားခဲ့ကြပါတယ်။ဘာဘရာဘုတ်ရှာအမေရိကန်ပြည်တော်စုရဲ့41ယောက်မြောက်သမ္မတဖြစ်တောင်းယူခဲ့သူ George H. W. Bush ရဲ့ဇနီးဖြစ်သူလို့43ယောက်မြောက်သမ္မတဖြစ်ခဲ့တဲ့ George W. Bush ရဲ့မိခင်လည်းဖြစ်ပါတယ်။ကိုလန်ဒူသမ္မတဟောင်းဟာပသမီ6ယောက်နဲ့ Bush မိသားစုကိုအဓိကဦးဆောင်သူတစ်ဦးဖြစ်နေလဲအများကသိကြပါတယ်
။တရင်အချင်းချက်ကိုကိုအောင်လွင်ကကြေညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Mikhail Dubensky ဖြစ်ပါတယ်။ VOA American အတန်ရဲ့မနက်ဖက်အစီအစဉ်တွေကတော့မြန်မာစံတော်ချိန်6နာရီခွဲနဲ့9နာရီခွဲထိလိုင်းဒိုမီတာ24 kHz 1.33 ညလိုင်းဒိုမီတာ40 kHz 0440လိုင်းဒိုမီတာ53 kHz 5805နဲ့လိုင်းလမ်းမီတာ190 kHz 1505ရုပ်ကနေဖန်ယူနာဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလောပါ
This program has come to you from the Voice of America, Washington. Welcome.